သစ်303တကုသမတာရဘဂဝုပဒနာအမှတ်1တရားတော်64မိနစ်ခြေကံပက
်ဘုရားတရားစာရထုတ်တယ်ဆိုရင်ဒီလိုပရိကံပြုရတယ်ဆိုရှိပါတယ်အဲပရိကံပြုရတာနဲ့ပတ်သက်ပြီးတော့ပြုတော့ပြုရတာပဲဆိုတော့လေပရိကံပြုရတာရဲ့ယုံရင်းချက်ကလေးနေမိညာမှာကတကယ်ယုံကြည်ကြီးတဲ့ပုံလေးဒီနေ့နဲ့ပရိကံပြုဖို့လိုအပ်တဲ့အခြေအနေရှိတာလေးရှိဖို့လိုတယ်
ပရမသုံးရတော့ယန္တာသုံးပါးနဲ့ပတ်သက်ပြီးတော့လောကယမကြီးရဲ့တတ္တဝါတွေနဲ့ရောကိုကသူ့အပေါ်မှာကျွလွန်လာတဲ့အဖြစ်တွေရှိတာပေါ့။တန်လျာအရှိဆိုတော့တစ်ချိန်မှုချိန်မှာကျွလွန်နေတဲ့အဖြစ်တွေရှိနေတာပဲ။ဆိုတဲ့ရန်လူတွေလည်းရှိတာပေါ့။ပြည်သူတွေလည်းရှိတာပဲ။အဲသူတို့ပေါ်မှားရင်းသားတာတွေရှိတာတွေကိုဝန်ချပြီးတောင်းပန်လိုက်ခြင်းအပြင်ကိုတရားထုတဲ့အခါကျတော့ဝန်ကြီးတို့ကအနောက်ချက်မပြုနိုင်အောင်ပေါ့။ဒါကိုစိတ်ထဲမှာလည်းရှင်းရှင်းလင်းလင်းဖြစ်သွားပါတော့။ဒီလိုသူကမနှောက်ရှင်းရင်တော့မှအခုစိတ်ထဲမှာကအခုလိုခံခဲ့တဲ့အကုသိုလ်တွေကိုပြန်ပြီးမှတွေးတောနေနေဆိုရင်လည်းမင်းရဲ့ပူညာမရနိုင်ဘူး။အဲ့ဒီအတွက်လည်းမချတော့မှာ။ဘာလို့ကသူတို့အနေနဲ့လည်းတခြားဘဝတွေကိုရောက်ချင်ရောက်နေနိုင်ပဲ။အဲ့ဒီအခါမှာကိုယ်တိုင်ရှိမှတဲ့အခါကျတော့ဒီလိုမချတော့မှလာခြင်းမပြုဘူးဆိုရင်ဘုံကြီးတော့နှောက်ရှင်းနိုင်တာပေါ့။မချတော့မှလည်းနှောက်ရှင်းတယ်နှောက်ရှင်းပါတော့။ဒါပဲဒါလည်းအခုကအခုစိတ်ထဲမှာတော့အဲဒီခုနစိတ်ထားအကောင်းဆုံးပါပဲ။တရားရှိမဲ့လည်းအဲခုနထားအကောင်းဆုံးပဲ။မရှိမဲ့တဲ့အချိန်လည်းအာဂတမထားတာတော့အကောင်းဆုံးပဲ။ခုရဲ့ခုမှဖြစ်တဲ့လောဘဒေါသစိတ်ဒေါသစိတ်ပေါ့။ဒီကခုဒုက္ခပြီးပေါ့။အဲခုကျတော့ခုပေါ်မှာတရားကျူးလွန်လာတဲ့အဖြစ်တွေလည်းရှိတာ။အဲဒီဥစ္စာတွေကိုလည်းတရားထိုင်နေတဲ့အချိန်မှာမထမင်းရဲ့စိတ်တွေဖြစ်ပေါ်လာမယ်။အဲမတိမနစိတ်တွေဖြစ်ပေါ်လာမယ်ဆိုရင်ခုရဲ့မင်းရဲ့ပူဇော်ကိုကောင်းမယ်။အဲဒီတော့အဲ့ဒါကိုလည်းဟိုအချိန်နဲ့ခုပြူလာရတယ်အခုကဒါနအနေနဲ့ကျတော့ခန္ဓာ၅ပါးကိုဖျားလို့ယူတာပေါ့။ဒီရဲ့ယုံနေတဲ့ကိုခန္ဓာ၅ပါးကိုကြားထိုင်တဲ့အချိန်လေးမှာတော့တဏှာကြီးထိုင်နေတဲ့တဏှာကြီးတဏှာကြီးတွေကတော့ဖျားကိုယူထားလိုက်တာ။ကိုယ့်ရဲ့သဘောမလုံးနဲ့တော့ရုပ်ကလည်းကိုယ့်ကလည်းဖောက်ပြန်နေတိုင်းဖောက်ပြန်ပါပဲ။စိတ်ကလည်းအဲဒီအာယုံကိုလိုက်ပြီးတော့မှညှို့ပါဘူး။ဒါပေမဲ့အဲ့စိတ်ကလေးကိုတတိလေးနဲ့ဆင်းပြီးတော့မှအာယုံတော့ကိုမချက်စားပဲနဲ့ကိုယ်မှဖြစ်နေတာမဖြစ်အောင်တရားသိနေတဲ့ဆင်းနေရမယ်။ဥပဒနာကနှလုံးသွင်းနေပါတာကခန္ဓာ၅ပါးဖျားလို့လေ။ဖျားလို့ရတဲ့ဘောဖြစ်သွားတာ။တရားကိုနှလုံးသွင်းနေမှာဖျားကိုလူရတဲ့ဘောဖြစ်သွားတာ။တရားကိုနှလုံးသွင်းနေတဲ့ကိုယ်ပြင်းနေလိုက်ပြင်းနေစဉ်းစားနေလိုက်စဉ်းစားနေလိုက်ခန္ဓာရုပ်ခန္ဓာကြီးကိုလည်းလူလိုက်ပြီးတော့မှဒီအစင်းပြောင်းမျိုးမျိုးပြောင်းနေရှိနေမယ်ဆိုရင်တော့ဖျားကိုလူတဲ့အိဗယ်မရှိဘူးလေ။အဲလိုမျိုးဆိုရင်တော့ကိုယ်မင်းရဲ့ပုံညာကိုတားသီးဖြစ်နေတာပေါ့။အဲဒါကြောင့်မလို့ထိုင်တဲ့ခန္ဓာလေးမှာတော့ဖြစ်ချင်အောင်ဖြစ်တရားဘောအတိုင်းပဲအဲဒီလိုကြီးဖောက်ပြန်တဲ့အတိုင်းဉာဏ်လေးနဲ့လာစောင့်ကြည့်နေမယ်ဆိုပြီးတော့မှအဲဆက်ကိုရတိကျဆုံးရတဲ့ချပြီးတော့တရားထိုင်မှာငါတို့လူကြီးတရားကိုထိုင်မှာဒါမှလည်းမင်းရဲ့ပုံရံကိုအနည်းသက်ဆုံးကျေနပ်ပြနိုင်တဲ့ဒါနာဖြစ်တာပေါ့ပထမတော့မခံရနိုင်ခြင်းလို့ကြောင်းရှိရတာမျိုးကတော့ဖြစ်တတ်ပါတယ်ဥစဉ်လိုရင်နားမလည်ခင်ရတော့ဖြစ်တာပေါ့နောက်ပိုင်းကျတော့ဟိုကတဏှိထံချပြီးတော့ထိုင်ရတာပေါ့တဏှာကြီးဆိုတဲ့တဏှာကြီးတဏှာကြီးဆိုတဲ့တဏှာကြီးဒီထဲမှာတော့လုံးဝကိုတက်နိုင်တော့ကို့စိတ်ရဲ့အလိုလိုက်ဖို့ပေါ့ကျုပ်ရဲ့လူကဉာဏ်လေးနဲ့ပဲစောင့်ကြည့်တယ်။အဲဒီဆုံးဖြတ်ချက်နဲ့ဆိုင်တာ။အဲ့ဒါကဘုရားကိုခန္ဓာလူလား။အဲနောက်ဆိုတာခန္ဓာလူရဲ့အတွက်တော့မှအညီပြင်းနေတဲ့လူကလည်းပါသွားတာပေါ့။ဘုရားနဲ့ကိုယ့်ရဲ့ဆရာတော်ကိုယ့်ရဲ့ခန္ဓာလူလာလိုက်တဲ့အခါကျတော့ဒီနည်းရအညီလေးပေါ့။မနောက်ချက်ပြုနိုင်ဘူးဆိုတဲ့သဘောမှပါလာတာ။ဒါတော့ကျူးပါဘုရားဆိုင်တဲ့အခါမှာစံကမှလိုရတဲ့ပရိဒဏ်ပြုရတယ်ဆိုတဲ့အိပ်ပဲပေါ့။အိပ်ပဲကိုသိကြည့်လို့မှလည်းနည်းနည်းနဲ့ဖြစ်မယ်။ဒီကနားမလည်ပဲလို့ရင်အားလည်းမြဲတယ်။ဘာလဲဖြစ်ဖြစ်သူတိုင်းလုပ်တိုင်းမှာအဓိပ္ပာယ်ရှိတယ်ဆိုတဲ့ဥစ္စာကိုတော့သိထားပြီးပုံမှန်ကောင်းတယ်။တရားထုတ်တယ်ဆိုတာလည်းအဓိပ္ပာယ်ပြည့်ဝရှိပါတယ်။တရားထုတ်တဲ့ယူရဲ့ချက်ကလည်းရှိတယ်။ပရိက္ခာပြည့်ရတဲ့ယူရဲ့ချက်ရှိတာ။ဘလဟတ်တိုင်းလုပ်နေတာမဟုတ်ဘူး။ဆုံးကြံနိုင်လုပ်နေတာမဟုတ်ဘူးဆိုတော့နားလည်ထားပြီးပုံမှန်ကကိုယ်ပဲအထောက်အရတဲ့ဆံမှာပုံပြီးတော့မှအားရှိတယ်။ဟု
တ်ဒီလိုမို့ဖို့ဥပဒေတရားတရားထုတ်တဲ့အခါကျတော့ကျွန်တော်ပြည်ကြီးဝယ်နေတာချပြီးတဲ့ဘုံပေါ်ပြီ။ဘာဒီမုတ်ချက်တရားကြီးအချိန်ပိုင်းလာလို့တော့ဒီအတေဝူးရဲ့ညံဦးကမထုတ်ပါတော့ဘူးဆိုရယ်ဆက်ဖို့ရှိပါတယ်။ဒါပေမဲ့တော့ဝရိယဘုံပေါ့။ပြည့်တယ်တဲ့ဘုံ။ဒီတလားကြီးအချိန်တွဲပါပဲ။ဘုရားအချိန်ပိုင်းကြီးတွဲပါပဲသိနိုင်တယ်။ဒါကြောင့်မို့အတေကြီးမှညံဦးကမထုတ်တော့ပဲဆိုပြီးတော့ဒီလိုတော့မတနာကြီးထိုင်ပြီးပြီးပြီးရောဆိုင်တဲ့ဘုံမျိုးဟုတ်ပဲလေ။ဒါမသိခင်ပေါ့လေ။အချိန်ပိုင်းနဲ့ပြည်တယ်။အချိန်ဘုံကလည်းအချိန်ပိုင်းလာပဲလို့ပြောတယ်။ဒီကြားထဲမှာကိုမျက်ညာကိုရအောင်ကိုယ်ကမဲဆိုတော့ဝိရိယပြည့်တယ်တဲ့သဘောလေးပဲပါပါတယ်အဲ့ဒါဒီလေဝိရိယကျွတ်တယ်ခါပါဘို့လေဒါတစ်သက်ရုပ်ပုံပဲလေသိချက်ပါပါတကယ်ဟိုဒီတိုင်းကဒီတာလားဒီတိုင်းဒီသဘောတိုင်းကိုသိနေတော့နှလုံးသားထဲမှာ ေဝေကိပြီးတော့ဒီလိုမျိုးအထုတ်မယ်လို့ရှိရင်ဝိရညင့်ညင့်တက်ပြီးတော့ဗာမဉ္ဇပုညာနဲ့တဆိုင်ရဲရနိုင်ပါ
သိတယ်မှာလေးလေးနဲ့နဲ့ကိုယုံကြည်ထားမယ်ပေါ့အချိန်လေးပြီးသွားနိုင်ရခန္ဓာကြီးဆိုတာဒါပေမဲ့လူရတော့ဟိုအနိစ္စဆိုတဲ့သဘောတရားကိုဉာဏ်နဲ့မှချင်းချင်းတက်ချာမရှိတဲ့အခါကျတော့နိစ္စလို့ချင်းနေတော့သိလို့သဘောကျနေမှာတော့ကြမယ်ပေါ့အဲ့မဲ့တရားရှိမှလည်းတဲ့ပြီးတော့ပြီးပါတယ်ဒီခန္ဓာကိုယ်ပိုင်တော်ဟုတ်တာတန်သိမှုတွေဟာလေဒီကံနေအသိကံနေဆိုတော့ကိုကမြင်နိုင်တာမဟုတ်ဘူးအချိန်လေးပြီးသွားနိုင်တာပဲအဲ့တော့နားမလည်ပေမဲ့လည်းစာပြအထုတ်တဲ့တွေကတော့ဒီလိုပဲဒီကံကြီးကြတယ်ဒီဝေနာနဲ့ကိုယ်ရင်ဆိုင်ရမှာပဲအဲ့တော့ခုကိုယ်တည်ယူကြလို့သဘောထားပြီးတော့မှတရားရှိမှတယ်ဆိုရင်တော့မာနာလေးကြပြီးတော့သိတဲ့လွင်လာလေဒါလည်းပြည့်မြဲတယ်ခုကိုယ်တည်ယူကြဒီကံကြီးဝေနာနဲ့ရင်ဆိုင်တဲ့အခါကျတော့အသေးစိတ်နဲ့ဆိုတဲ့သဘောနဲ့ပေါ့သာမီးတော့မတရားရှိမှနိုင်တယ်ဆိုရင်တော့ဝိညာအာဝရှိမှတဲ့အခါမှာဉာဏ်အာဝအဆုံးကိုထုတ်လုံးလို့ပါတယ်။ဒီကနေ့အချိန်ကျတော့တခြားဘာမှမစဉ်းစားဘဲနဲ့ဒီဝိညာဉ်အာဝနိုင်တိုက်ခုပဲကျိုးသားတော့ပါမယ်။ဒီတရားကိုပဲလုံးဝယုတိမိပြီးအာပူတော့မယ်ဆိုတဲ့အနေအထားဖြစ်သွားတာ။အဲ့ဒီစိတ်နဲ့အာထုတ်တယ်ဆိုရင်တော့မြင့်ညာပုံညာကိုလွယ်လေးနဲ့ရနိုင်တာပေါ့။ဒါကြောင့်မို့လို့လေတရားအာထုတ်တိုင်းဒီလူတရားကိုသဘောထားပြီးတော့မှနှလုံးသွင်းပြီးတော့မှအာထုတ်တယ်ဆိုရင်တော့အထုတ်တဲ့အခါမှာပုံပြောမှာမိညာပုံညာကိုထောက်ကူပြုလိုက်ပါလေ
။ဟောဒီလိုပြန်ကိုယ်တိုင်းပေါ်ပြီးတော့ကျေတော်ပြန်ကြီးနဲ့ပြန်ပြီးတော့ဟောကြတာလေမိညာပုံညာရဖို့ဒီအဓိကပြတဲ့အကြောင်း၅ချက်ဆိုရှိပါတယ်။အဲယုံကြည်ချမ်းမှာသိချောက်တော်ခြင်းသောသောအထုတ်ဉာဏ်ရှိယုတ်ကိုသိချုပ်ဉာဏ်ဉာဏ်အေးသံပင်မရကြောင်းကျေတော်ပြန်ကြီးကဉာဏ်ကလေးရုပ်ွက်တော့အဲတော့ဒီ၅ချက်ကလည်းအရေးပါပါလေ။ဒီ၅ချက်ရဲ့ဉာဏ်ပါလာနေတဲ့ဒါကလည်းမိညာပုံညာဆိုအောင်ကြားနေပါဦး။အဲ့တော့ဒုညီမှုဆိုတာကိုလည်းသူတို့ဒါဘုရားပေါ်တရားပေါ်သံဃာပေါ်ဒုညီမှုဉာဏ်ကိုဟောဒီဘောပါပဲမဉ္ဇဉ်ပုံဉာဏ်ဒီဘောရနိုင်နေလို့ဒါအဲ့ဒီသိချက်မှာသံဃာကိရှင်းသွားတယ်ယုံကြည်မှုလိုတော့ပါတယ်
ဒီယုံကြည်စိတ်ကိုမရှိနေတဲ့မိုးရမှာပဲဘုံဝင်တော့အာထုတာကုလို့ရအောင်ဆိုတော့ကုလို့ရောရတာပေါ့မဉ္ဇဉ်ပုံဉာဏ်လုံးမရအောင်တော့တရားရဖို့အတွက်မဉ္ဇဉ်ပုံဉာဏ်ရဖို့အတွက်ရည်ရည်လေးအာထုမှလာဒါလည်းဒီယုံကြည်တရားတရားဆိုတာနဲ့သူ့လူလိုတော့မလာဘူးပေါ့။ဆရာရဲ့တရားကိုရင်နာရဲဆိုရင်တော့ဒီတရားတရားကိုဝင်လာပါတယ်။ဆရာရဲ့အမြဲတမ်းမနေ့အားထုတ်မျက်နေရနိုင်တယ်၊ခုနှစ်သိရနိုင်တယ်၊ဒီတရားတွေကြားပါများလာတဲ့အခါကျတော့ကိုယ်သိတယ်မှာပဲ။အော်ကိုယ်လည်းအားထုတ်ရမှာပဲဆိုတဲ့ယုံကြည်ချက်ကတော့ဝင်လာတာပေါ့။အဲဒီယုံကြည်ချက်မရှိသေးဘူးဆိုရင်လည်းကိုယ်အမြင်တွေကိုပြီးစင်ထားဖို့လိုလိမ့်မယ်။ဒါတရားကြားဖို့ရည်ရွယ်ပြီးတော့မှပြောတာပေါ့။တရားထုတ်တဲ့နေရာတော့အကြောင်းကြောင်းကြောင့်ယောဂပြောခြင်းတော့အားထုတ်တာပေါ့။ကံကောင်းခြင်းတော့အားထုတ်တာပေါ့။ဘောင်းလို့ရှိတာပေါ့။ဒါပေမဲ့ဒီကနေ့ဖြစ်တဲ့ရည်ရွယ်ချက်ကတော့မဉ္ဇဉ်ပုံဉာဏ်ရဖို့အတွက်ရည်ရွယ်ပြီးအားထုတ်မှအကောင်းဆုံးအားထုတ်ခြင်းဖြစ်ပါလိမ့်မယ်။အဲတော့ဒီတရားတရားကိုမရရအောင်မဉ္ဇဉ်ပုံဉာဏ်ရလိမ့်မယ်။ဒါကတော့အရှင်ကတော့ရှိတဲ့သူကတော်တော်လေးကိုညဲပါတယ်။ဒါကြီးဖတ်လို့ပဲရှိသေးအကြောင်းကြောင်းကြောင့်ကိုယ်သူ့လူတွေကတော့ရအောင်ရနိုင်တဲ့စိတ်ကတော့ပေါ်မှာမဟုတ်ဘူးရနိုင်တယ်လို့ပြောတဲ့ဆရာသမားနဲ့တွေ့မှလည်းကိုယ်သိတယ်မှလည်းကျိုးစားတဲ့စိတ်ကဒါတရားကိုဆက်တန်လာတာပေါ့အဲ့တော့အဲ့ဒီကိုကြွန့်ကွာထုတ်တဲ့ဆိုရင်လည်းဒါတရားကိုမပေါ်ပေါ်လာအောင်ဝိညာဉ်ကိုလိုပါတယ်ရနိုင်တဲ့အကြောင်းရင်းဒီလိုရနိုင်တယ်လို့တိုင်တွန်းတဲ့ဆရာသမားရဲ့ဖြေတွေပေါ့ဒီဖြေတွေကိုနာပြီးတော့မှကိုယ့်ရဲ့ဒါတရားကိုကျူးထောင်နေရမယ်တဏ္ဍဘုရားကိုယုံတယ်တရားကိုယုံတယ်တဏ္ဍယုံကြည်တာလေးတစ်တက်နဲ့ဘယ်ညာပုံညာတော့မရနိုင်ဘူးကိုကိုကယုံကြည်ချက်ရှိရမယ်ပါမီပေါ်မှာလည်းမချအောင်ပေါ့ပါမီရမရှိဘူးဆိုရင်အခုလိုဘုရားသာနာလည်းလည်းမကြုံပါဘူးကြုံနေလည်းကြာကောင်းတယ်လေယုံနေမှကြုံပါအရှင်ကြာသာနာနဲ့ကြုံနေကြာကောင်းနဲ့မကြုံနေရင်လည်းပါနေနဲ့ကြုံနေလို့ပြောနိုင်ဘူးကိုကကြာကောင်းနေရတယ်ရှိနေပါတယ်နောက်ကထောင်နေတဲ့ဉာဏ်သားပေါ့ဉာဏ်သားဆိုတာလည်းဒီတစ္ဆာတရားကြီးဒီဒီမာတရားကြီးနားနိုင်တယ်ဆိုရင်ပဲဒါပါမီရပြည့်နေပြီဒီပါမီရလည်းမပြည့်သေးဘူးဆိုရင်လည်းအသိဉာဏ်ကိုနားထောင်နိုင်တယ်တိုက်သွားမှာပါပဲ။ဒီနေ့တော့အဲ့လိုပဲပါနေသေးရတာပေါ့။တကယ်လို့ကဘုရားကျောင်းဉာဏ်ရဲ့တရားတွေကိုတိုက်တာမှမဟုတ်တာ။ကိုယ်ကတဏှာနားနဲ့ထောင်နေတော့သဘောမကျဘူး။အဲ့တော့မကျိုက်တဲ့စိတ်ကိုပါနေဖြစ်တဲ့အနေနဲ့ကျူးသားပြီးတော့မှတရားထိုင်လိုက်ကျူးသားပြီးညာလိုက်ဒီလိုနဲ့ပဲပါနေဖြစ်ရတာပဲ။ဒီပါနေရလည်းခဏလေးနဲ့ဖြစ်ပါတယ်။ကျူးသားမယ်ဆိုရင်တော့အဲထောင်နိုင်တဲ့နားအနေနဲ့ပါနေဖြစ်ရအောင်။ဘာမှမကျိုက်သေးဘူးဆိုရင်တော့တရားရမယ်ဆိုရင်ယုံကြည်ချက်ကမရှိနိုင်ဘူး။ဒီကတော့ဘုဟုဆရာများကြီးတိုက်တွန်းတဲ့နေရာမှာအလုံးလုံးဖို့အတွက်ညီလန်းပြီးတဲ့နေရာမှာတော်တော်လေးကိုကြောင်မြောက်တစ်ကလုံးနေနဲ့သုံးလုံးလာတယ်ပြီးတော့တွေ့တဲ့တရားတရားကနားတဲ့မျိုးကကုသတယ်ပေါ့တွေ့ရဲ့ရင်းရင်းမှုတွေ့တဲ့ဘုရားပေါ်မှာမတုံမလို့ယုံကြည်တဲ့တရားတရားတွေ့တဲ့ခံမှာပြတ်သားတဲ့သကလုံးတွေဓာရီချားရင်ကုသိတ်ကကုသတာပေါ့ဆင်းရဲနေတဲ့လူကုသတယ်ရမ်းလာပါအများကြီးနဲ့ဓာရီကခံရလာနိုင်တာပဲပေါ့ အဲနောက်တစ်ခုကကျတော့အာထုဘုပေါ့နားထောင်ထောင်နိုင်နေတိုင်းရှိတယ်အာထုဘုကလည်းရှိတယ်မဟုတ်ကျတော့တရားတော့နာတာပဲအာထုဘုဆိုရင်လည်းအဲဘာကြီးမကြည့်ဘူးပြောရမှာပေါ့ဒီပါမီရလည်းကိုယ်ကအာထုဘုရဲ့စံကြီးအာထုဘုမှာပဲအာထုညာအာထုရင်းနဲ့အဲဒီပါမီရအာထုနေတာကဘုရဲ့စံကြီးတာကဒါဘာကြီးဖြစ်နေတာကိုဘုရားကြာရအောင်ပြောရတယ်ဘာကြီးကျုံလို့ဘုရားဘာသာကိုဖြစ်တယ်လူတွေအများကြီးရှိတာပဲဝိပဿနာတရားကိုအားထုတ်နိုင်တယ်ဆိုတာနည်းနည်းလေးပါဒီထဲမှာကပါနေပြီဆိုတဲ့ဟိုကဒါပါနေပြည့်နေတာပေါ့နောက်တစ်ဆင့်အရတော့အားထုတ်တဲ့လူတွေထဲမှာလည်းမျက်မျက်ကိုမြင်ရတော့လူတိုင်းတော့မရဘူးပေါ့အဲဒီထဲမှာမှရဖို့ကြတော့လည်းဆက်ပြီးတော့မှစူးစားရတာမရတာလည်းမရတဲ့အကြောင်းရင်းရှိရရတာလည်းရတဲ့အကြောင်းရင်းရှိပါတယ်အဲကောလူကြီးနေဆိုရင်တော့ရတဲ့အကြောင်းရင်းတွေကိုကိုကိုယ်မှမဖြစ်ချင်အောင်ရတဲ့အကြောင်းကြီးရနိုင်တဲ့အကြောင်းကြီးတွေမသိသေးဆိုတော့ဖြစ်ပြရမှာပေါ့အဲ့ဒါလည်းပဲပါဠိပြနေတာပါပဲအဲ့တော့ယုံကြည်မှုဆိုတဲ့ဒါတရားပိုင်းပေါ့အဲ့တော့ပုဂ္ဂိုလ်တရားရမယ်ဆိုတဲ့ယုံကြည်ချက်အဲ့ယုံကြည်ချက်ရှိလာပြီဆိုတော့မှလည်းနောက်ထပ်ပြီးတော့မှအလုပ်လုပ်တာပုံပြီးတော့မှကောင်းတယ်ဒါမှလည်းမင်းရဲ့ပုံရရဖို့ပဲပေါ့သမကုညာမရတော့ဖတ်ထုတ်တဲ့ဆိုရင်တော့ဘယ်လိုလဲမြင်မှုလို့ရပါလဲအစည်းဆုံးမှုလို့ရပါလဲမင်းရဲ့ပုံရတော့မရနိုင်ဘူးပေါ့တရားသွားပေါ့ကျမ်းမာရေးဆိုတဲ့တိုင်းတာကြည့်ကြအောင်လဲတရားအားထုတ်နိုင်အောင်ကျမ်းမာရေးကောင်းတယ်ဆိုရင်တော့မရပါဘူးထိုင်မှလည်းမဟုတ်ဘူးပေါ့တချို့ကယောဂတူရှိနေလို့တရားမလို့အောင်ဒီဘောင်းမျိုးမဟုတ်ပါဘူးဟိုယောဂကြီးတဲ့ဆိုရင်တော့ဆိုရင်ဦးစင်တော့ယောဂကြီးတော့တရားထုတ်တာပဲဉာဏ်ကောင်းတဲ့အဲ့လိုတရားထုတ်လိုက်တော့ပြောက်သွားတာပဲကိုယ်တော်အားထုတ်အောင်ကိုယ်မှာသွေးဘူးသေးရာကြီးညာနေတယ်ဆိုရင်ကိုယ်တော်အားထုတ်အောင်ဒီချိန်မှတရားကိုအားကိုးအောင်လေတရားရဲ့အားကိုးနေတာအားကိုးအစ်စ်မှာမဟုတ်ဘူးတရားရဲ့အစ်စ်ကအောက်တိုင်းကျောက်တဲ့စီပဲအနေရနာတော့ကြောက်နေတာဘုရားရဲ့ပြစ္ဆေမှာပေါ်တဲ့ဒုက္ခအနေရတော့မပြောပါနဲ့တော့
ကျမ်းပါတယ်ဆိုရင်ကတော့တော်တော်ကြီးကျောက်တဲ့ဒီပုံမျိုးပေါ့ဘုရားအထောက်လို့ဖြစ်နေတော့ရဲ့အခြေအနေတော့ကျမ်းပါရရောက်ဖြစ်တယ
်လုံးဝကြီးသိရပုံမှာလည်းဒီလိုမှဘာမှသတိတည်းတည်းနေဘူးဘုရားသ
တိနေဆောင်နေတဲ့ဘောလို့ဆိုတော့မရ
နိုင်ဘူးပေါ့ကျမ်းပါတယ်ဆိုတဲ့အတိုင်းသာသူကပြောလို့စိတ်ကကျမ်းပါတော့
အရေးကြီးပ
ါကြပါတယ်ဘုရ
ားဘာလဲလဲစိတ်ကပုံရည်
စိတ်ကပုံရည်ဘု
ရားတော့တော့တော့ဘူး
တရားအားထုတ်နိုင်တယ်ဒီလိုနှလုံးသွင်းနိုင်တယ်ကွာဒီတရားကြီးနာနိုင်တယ်နှလုံးသွင်းနိုင်တယ်တရားရရင်လည်းဆိုရဲစိတ်ကြတရားရမယ်ဆိုရဲယုံကြည်တဲ့စိတ်ယုံကြည်တဲ့စိတ်ကြမ်းမှမရှိနေပေါ့အဲ့တော့စိတ်ကြကအားနေနေတယ်ဘာမှလို့ရှိရင်ပြန်ရသိမရှိဘူးပေါ့အဲ့ဒါမျိုးဆိုရင်လည်းမရဘူးပေါ့စိတ်ကြမ်းမှမရဘူးပေါ့အဓိကဆိုတာကစိတ်ကြောင့်ကြောင့်ထားတယ်ဆိုတဲ့အခါကျတော့တရားထုတ်တဲ့အခါမှာဒီတရားရရင်လည်းစိတ်တစ်ခုနဲ့ပဲအားထုတ်ရမှာပါအားထုတ်လို့ရတယ်ဆိုတော့ရွေချက်ကမျက်နှာပုံရရဖို့ဆိုတဲ့ရွေချက်နဲ့အားထုတ်တယ်ဆိုတော့ဒီစိတ်ရဲ့ပဲအားထုတ်တာကောင်းပါလေ။ယောဂပြုခြင်းလိုပဲဖြစ်ဖြစ်ခံကောင်းနေလိုပဲဖြစ်ဖြစ်အဲ့လိုအားထုတ်ရဆိုရင်မျက်နှာပုံရကိုရဖို့အတွက်ကိုခင်းရင်းတယ်ပေါ့
။ခင်းရင်းကြီးကြီးလို့ကိုကကျော်မရထားဘူး။နောက်ပါကြီးရတယ်လေအမှုစုကြီးနဲ့ပေါ့
ပါနေနဲ့ပါလာပါလေ
။ဒီအားထုတ်ရင်ကိုအသေးပွဲလေးတော့ပြောတော့ဒီကအစည်းလုံးဆိုတဲ့အိမ့်ပါကြီးကိုမရနိုင်တော့
ဘူး။ဒီလေးနဲ့ပဲရှင်းနေတယ်ပေါ့။အဲ့ဒီသဘောမျိုးလည်းမဖြစ်အောင်ပေါ့။အဲသိချောင်းလို့ထားပြီးတော့မှအားထုတ်တိုင်းတရားထိုင်တိုင်းတရားထိုင်တိုင်းပေါ့တရားမထိုင်ရင်လည်းဒီတရားရဖို့အတွက်ကိုစိတ်ကတစိတ်ခဲနဲ့နားနေရဆိုရင်တော့မြင်းမြန်ဆက်ဆက်ရနေတာပေါ့။ငါဒီတရားထုတ်အားထုတ်တဲ့အချိန်မှလည်းတရားအကြောင်းနဲ့တွေ့မယ်။တခြားကိစ္စတွေကိုမတွေ့ဘူး။အားထုတ်တဲ့အချိန်မှလည်းတန်းနိုင်တော့ဒီတရားနဲ့ကြိုးလို့မပြောက်တော့အောင်ပေါ့။တရားနဲ့လို့မဖြစ်ပဲနဲ့ဘာလို့လို့တရားအသိနေနဲ့လုပ်နေဆိုရင်ဒါစိတ်ကိုဒီတရားရဖို့တစ်ခုလေးကိုပဲဆောင်ရောက်ထားရဆိုတဲ့သဘောမျိုးဖြစ်နေတဲ့အတွက်လည်းရရမှုတို့ကိုလွယ်ကူရအောင်
ဆွဲဖို့ကလည်းဒီစိတ်ကြောက်ပါပြောနေမှာမကောက်ကျစ်ဖို့ပဲကောက်ကျစ်ဖို့ဆိုတာရှုတယ်တော့ဒီမှာဆယ်လိုပြေးကြီးရားနေတဲ့ခါကျတော့ဆယ်လိုပြေးကြီးရားတွေကလေးကြီးဖြုတ်ပြီးတကယ်စစ်ဆက်ဆက်ဟောရရားဖြစ်နေတာမျိုးဆယ်လိုပြေးကြီးလို့ဆိုပေါ့ကိုယ့်ဘက်ကိုလိုက်တဲ့ခါကျတော့ကောက်ကျစ်သွားတယ်ဆယ်လိုပြေးကြီးတော့ကိုယ့်အမြင်မျိုးပေါ့ကိုယ့်အမြင်မျိုးလက်တွေ့ကြီးရန်ကျင်ပြီးတော့ကိုယ်ကငယ်မှတ်တွေကိုပဲဒီကစီရန်နေတဲ့ခါကျတော့ကောက်ကျစ်တဲ့သဘောကြီးတက်ရောက်တာရှိပါတယ်နောက်ပြောတာကိုတည်ပြီးတာကိုလည်းမသိကြောက်ဆောင်တော့ဘူးအချို့ကျတော့ဓာရွေးနေရှိတော့တခါမသိသေးတော့ဘူးတိစီရောင်ပေါ့ကိုမသိသေးတော့လည်းတိပြီးလေအောင်ကိုဆောင်တာမျိုးတွေအဲ့ဒီကကျတော့ဒီဆရာကြီးကကမ္ဘာတန်းပေးရတာလို့ရည်ရွယ်လာတယ်ခက်ခဲတတ်ပါတယ်အဲ့လိုလေသင်ချာဖြောင်းဖြောင်းထားဖို့မကောက်ကျစ်ဖို့ပေါ့လေဆရာကြီးလည်းပြောပါတယ
်တက်နိုင်တော့ကိုယ့်ရဲ့ငြင်းငြင်းတွင်းတွေကိုဖိထဲထားပြီးတော့မှမဟုတ်ဆရာကညာကြီးရဲ့ဒါတရားတွေဝိရိယတွေယုံကြည်မှုတွေပညာတွေဒါတွေကိုမိတ္တူကျူးနိုင်လို့ဆိုတော့အနေထားမျိုးပေါ့ဘုမို့ရင်ကိုယ်စိတ်ကအကောက်ပဲရှိတာပေါ့ဒီအကောက်ကိုလက်ခံထားရဲ့ဆိုတော့ဘုမံတရားဝင်လို့မရနိုင်ဘူးပေါ့ဒီဝိဇ္ဇာနဲ့တဏှာကိုလက်ခံနိုင်မယ်ဆိုရင်ဝိဇ္ဇာနဲ့အာလောဘဆိုတဲ့ဒီဉာဏ်ပညာတွေကဝင်လာနိုင်မှာပေါ့အဲ့ဒီအတွက်လည်းစ ိတ်ကိုဖြောင်းပြောင်းထားအောင်လေဆိုတာဆရာမားရဲ့အသိဉာဏ်ကိုပဲ
သတ်ဖို့
အားကိုးရမယ်လို့လည်းသဘောတရားမျိုးပေါ့။အားရီကိုကုမှုကိုအားမကိုးအောင်ဆိုတော့ကုမှုကိုဆိုတာဒီတရားရှိမဲ့ဉာဏ်ကိုပဲအားကိုးအောင်ဆိုတော့ဒီပြုလည်းအားမကိုးအောင်ကိုယ်တို့သိထားတဲ့အရင်ချင်းတွေဉာဏ်ရတဲ့လောကီတွေရှိတာကိုဒါတွေကိုအားကိုးလို့မရဘူး။ဒါတွေအားကိုးမယ်ဆိုရင်လည်းစိတ်ကမဖြောင်းတော့ဘူးဆိုတဲ့သဘောရှိတာပေါ့။
ဆရာတော်ဘုရားကြီးတို့ရဲ့အမြင်နဲ့ကိုယ့်အမြင်နဲ့ပေါ့လေဒါကလားဆက်နေပဲဖြစ်ပါတယ်ဟောဆိုအရိယာအမြင်နဲ့ကိုယ့်အမြင်နဲ့အဲဖြစ်တဲ့အခါမှာဥပ္ပကုပလိုက်ပဲတကယ်အရိယာရဲ့အမှန်ကန်နဲ့အပြောအမှန်ကန်နဲ့အယူဆကြီးတောင်းလို့ပဲလိုက်ပြီးတော့မကောင်းဖြစ်ပါဘူးဒီစိတ်ကိုဖြောင်းဖြောင်းထားပြီးတော့သူ့အမြင်ကိုပဲဟောဆောက်ချပြီးတော့ယုံကြည်ပြီးတော့အာကိုပြီးတိုက်ဖို့လိုပဲပါတယ်ဟုတ
်ကဲ့ဆရာတော်ကြီးကဖြစ်ရမယ်ဆိုရင်ကိုယ်စိတ်ထဲမှာလည်းမဖြစ်နိုင်ဘူးဆိုတဲ့အမြင်ကိုလုံးဝလက်မခံအောင်ပါပဲသူဖြစ်ရမယ်ဆိုရင်သူပြောတဲ့အတိုင်းသာပြောကျမယ်ဆိုရယ်သူသူယုံကြည်ချက်ကိုမရမရမရရအောင်ဆို
တော့ကျိုးရပြီးတ
ော့ကျူသားမျိုးဟာယူရမယ်ကို့အမြင်ကိုကြောင်းပြရမယ်ဆိုတော့အဲ့လိုကျူသားမှလည်းရမှာပါပဲဆို
တော့တချို့ကျဘာလဲဆိုတော့အဲ့လိုပဲဆရာကြီးကဟောလိုက်ရဲ့ဆိုရင်နောက်ကျတော့ပြန်ပြီးတော့ပြောကဆရာကြီးကပြောတော့လွယ်တယ်တကူကမလွယ်ဘူးဆိုပြီးတော့အဲ့လိုပေါ့ဒီကတော့လုပ်ဖို့တော့စိတ်ကူးမရှိကြဘူးဆိုတော့တောက်ကြည့်တဲ့သဘောပေါ့ဆိုတော့ဆရာကြီးပြောတာမှအမှန်ကတော့ဖြစ်လာတာအမှားကျွန်တော်ပြင်းပြတာကတော့တတ်နိုင်ကြပြတော့ပြင်းပြိုးတဲ့အတိုင်းဆက်သူဆက်ပြရှာတဲ့အထိကိုသူ့သားကြီးသွားမယ်လို့ဒီလိုစိတ်ကိုသုံးခဲ့ချက်ပြီးတော့တိုက်တာပြီးဆောင်ဖို့လိုပါတယ်။ဒါတော့လောစောအထုဆိုတဲ့ကိစ္စကတော့ဒါဝရိယတွေကိုပြည့်စုံပြီးပေါ့လေ။ဒါတော့ကြည့်ရင်ယောဂီတွေပါလေအချို့ဖြစ်ဖြစ်နေတဲ့ယောဂီတွေရရတာတော့ဘာဝရိယအားနေတယ်လို့ကြောက်ဖြစ်ဖြစ်နေပေါ့လေ။ဉာဏ်ရောက်နေတယ်လို့ကြောက်ဝိညာဉ်နဲ့လို့ကြောက်ဟုတ်လားမမုန်းမဆုံးပဲလေပေါ့လေ။တရားမရကြတာရှိပါဘူး။ဝရိယနဲ့တရားတွေဖြစ်မနေတာသိရပဲ
ဒီကြိပါဇောအထုဉာဏ်ကြီးရုပ်ကိုပေါ့ရုပ်ဉာဏ်ကိုအထုရမယ်ဆိုတဲ့သဘောတခြားကိုအထုလို့မရဘူးဒီပြစ်စုံမှာပေါ်လာတဲ့ရုပ်ဉာဏ်ဆရာဟောတဲ့ခန္ဓာ၅ပါးရုပ်ဉာဏ်အဲ့ဒီအပေါ်မှာပဲအထုမှဒါမှလည်းတရားကိုရမှာပေါ့ပုံမှန်ကျူးသားနေုံနဲ့လည်းမဖြစ်ပြန်ဘူးလေဒီရုပ်ဉာဏ်ကိုရုပ်ဉာဏ်အကြောင်းများများသိအောင်သိနိုင်တော့များများသိအောင်ခန္ဓာ၅ပါးဆိုတဲ့ရုပ်ဉာဏ်ကတော့အများအားဖြင့်သူ့ရဲ့အမှန်တရားအနိစ္စဒုက္ခအနတ္တဒီလက္ခဏာတွေမြင်ပြောနေတာပဲပေါ့အဲ့ဒါကြီးကိုကမြင်များမြင်နေအောင်ကြိုးစားတာကိုလူသွားထုတ်တယ်ဆိုတော့သဘောပြောတာ
ပေါ့
ဒီတခြားပရမတ်သေးတွေပေါ့ရုပ်ပရမတ်ဉာဏ်ပရမတ်သေးတွေဉာဏ်လေးတွေပေါ်မှာအားထုတ်အောင်ပေါ့တခြားပေါ်မှာအားထုတ်ရင်လည်းပြညာပေါ်အားထုတ်နေရင်လည်းဉာဏ်ပညာကိုမရနိုင်ဘူးပရမတ်ကိုအားထုတ်မှာရုပ်နဲ့ဉာဏ်ပရမတ်သေးတွေအမှန်တရားကိုဉာဏ်လေးနဲ့ဆောင်ကြည့်နေမှဒါမှလည်းဉာဏ်ပညာရနိုင်မှာပေါ့လူသွားထုတ်ဆိုတာလည်းတစ်ပြေးပြေးနဲ့ဝိရိယတိုးတိုးပြီးသွားအောင်ပေါ့ကွာပုံမှန်လုပ်နေတဲ့တဉ္ဇတနာကြီးကတော့လည်းမရနိုင်နေဘူးဆိုရင်ဒီတက်ပုံမျိုးမှာအချိန်ပေးရပါလိမ့်မယ်။ဒေတာဝင်တဲ့လည်းဝင်ဝင်နိုင်တဲ့တရားကိုတဏှာကြီးဝင်နှစ်နိုင်မင်းရဲ့ပုံရမရမသိရတော့ရှင်းတတ်နေလို့ကိုမရဘူး။လုံကြီးတွေစီးပွားရေးတွေတရားထုတ်တဲ့အတွက်လုံကြီးကိစ္စတွေအစီအစီတွေသိကြီးတန်းမှုရတယ်။ဒါောင်းနဲ့လည်းရှင်းတတ်နေလို့မရဘူးပေါ့။တစ်ဖြည်းဖြည်းနဲ့ဝိရကိုသူလူချင်းနဲ့ဖို့အတွက်အမေလေးပါနဲ့နားသိပြီလို့သိကြတဲ့အသိဉာဏ်မရမခြင်းပေါ့။အနည်းဆုံးတော့အဲ့ဒီဆင်းဆုံးသိရမှာပေါ့။အဲ့ဒီကြည့်လို့ဝိညာဉ်ကတော့တစ်ချင်းချင်းနဲ့တိုးတဲ့တူးတူးလေးပါအောင်ပါအနည်းဆုံးတော့ခန္ဓာကြီးကတော့ထားအောင်ပါဆရာမတစ်သိတစ်ချင်းချင်းနဲ့တူးတူးအထုတ်သွားအောင်မရမရှိမရမရှိဆိုတာလေကိုအားထုတ်ရင်ဝိညာဉ်ကောင်းရင်ကောင်းတော့ဉာဏ်ဆန်းချင်ချက်တလောက်ဉာဏ်ဆန်းနေရပါတယ်ဖြစ်ချုပ်ဉာဏ်ကြီးပေါ့နောက်ဆုံးသိကြတော့ပထမတော့ဉာဏ်ကြီးရဲ့ဖြစ်ချက်ကိုမြင်တယ်ဖြစ်ချက်မြင်ပါလေဥပဒနာဖြစ်ကြအောင်ပြီးတော့ဒီဖြစ်တာလည်းမရှိနေတာလည်းမရှိတဲ့ဒီကံကိုမြင်နေမြင်နိုင်အောင်ကျူးစားအောင်ဖြစ်တဲ့မြင်ုံနဲ့လည်းဒီနေ့ဒီလိုမရဘူးဖြစ်တာလည်းမရှိတက်တာလည်းမရှိတဲ့နေ့မှာမြင်မှဘုပဲလမ်းတော့လို့ရောက်မှာပေါ့ဆက်လက်မှဒီနိုင်တော့မြင်နေမှမမြင်နေချင်းကျူးစားအားထုတ်သွားတယ်ဆိုရင
်ရောက်ပါတယ
်မမြင်ကြောင်းရောက
်ရော
ဒုက္ခမရှိတဲ့နေ့ကံကိုမမြင်နေအောင်အစ်မမြတ်ဝိရသပြီးတော့မှအစ်မမတိုင်းမမတ်နဲ့ကျူးစားအားထုတ်သွားအောင်ပါပေါ့တော်ကြီးစီဝါရဲ့ရှာတဲ့ဥပမာလိုပဲဘုရားဆရာများကြီးပြောတာဒီလိုတူးတူးမျိုးမှသူ့လိုပဲတရားထုတ်တဲ့ခါကျတော့လည်းဒီလိုနဲ့တူးတူးမျိုးမှအားထုတ်တော့ကိုယ်ရဲ့သိထားတဲ့ဉာဏ်မရမကျရတော့ဝိရိယအားဖြင့်တူးအောင်ပါပဲဉာဏ်စောကိုလည်းတတ်နိုင်မှတူးပြရမှာပဲအဲ့ဒါပါပဲဒီဉာဏ်ကဉာဏ်ရနိုင်တဲ့အကြောင်းရင်းတွေပေါ့ဉာဏ်ကတရားထုတ်တဲ့ခါကျတော့ဒီတိုင်းနဲ့အားထုတ်မယ်ဆိုရင်မင်းရကုန်ရမရမရှိဘူးလို့ပဲ
ဒီကားချက်ကိုသိနေတာလည်းမကြပါဘူ
းဒီအကြီးဆုံးကအရာတရားပေါ့အဲကြောင့်လည်းသူ့ကိုထိဆုံးမှားတာပေါ့ယုံကြည်မှုယုံကြည်မှုဆိုတာကုသိုလ်ကိုယုံကြည်မှုဆရာတရားပုံကယုံကြည်မှုတရားရနိုင်တယ်ဆိုတဲ့ယုံကြည်မှုနောက်သူကကိုယ့်ရဲ့တရားမှားပုံကယုံကြည်မှုဒီယုံကြည်မှုတွေမရှိတော့တာမဖြစ်ဘူးအဲ့ဒါအရင်ခံတာယုံကြည်မှုကမရှိဘူးဆိုရင်တော့မရနိုင်ဘူးတရားပုံကိုလုံးကြတဲ့လို့ပေါ့ ကိုကြံသွားပေါ့ယုံကြည်မှုမရှိရင်တော့အထုတ်ရဲကုလို့ရအောင်ပဲဒီလိုပဲအဲဒီယုံကြည်မှုကတော့အရေးကြီးတော့အရေးချုပ်တာဒီကအများကြီးတယ်မဟုတ်ဘူးဆိုတော့ဘယ်အချိန်ဆိုင်တင်လဲဒီချက်ကလည်းကြည့်ရအောင်ဘုရားသူ့ကိုအကောင်းဆုံးချိန်ရင်လည်းကြတော့မနေ့ပိုင်းကအကောင်းဆုံးပါတော့ဉာဏ်အကြည့်ဆုံးချိန်ကိုအေးဝါပြီးလည်းလည်းဆန်းဆန်းရှိနေတဲ့အချိန်မှာဒီချိန်မှာအထုတ်နိုင်ရင်ကုလို့အကောင်းဆုံးပါမနေ့ပိုင်းသောနိုင်သောနိုင်မှာဘုရားမှာကောင်းပါလေ။လေဆိုရင်တဏှာကြီးတော့ထိုင်ဖို့ကြိုးစားရမှာ။ဒီလိုအချိန်မရဘူးဆိုရင်တော့မှစိတ်ချိန်ချော့၊ညာသောသောလေးပြီးတော့မင်းသောသောထားပြီးတော့အားထုတ်နိုင်တယ်ဆိုရင်ဘာမှဖြစ်နေနေတာ။အခုကအားထုတ်နိုင်ဖို့ပဲဒီကတော့ကြိုးစားရမှာ။ဒီကဝင်တော့အားထုတ်မယ်ဆိုတာမင်းတော့ဒီခွင့်ရခုရပါဘူးဆိုတာတော့ခဲရပါလေ။အဲ့တော့ကိုယ်ကအိမ်မှာတော့အများကြီးရှိနေတဲ့အခါကျတော့ကိုယ်အလုပ်တိုင်းကြီးရားရရပဲမဖြစ်နေနေနိုင်ပဲဖြစ်ဖြစ်အနာရည်ဖြစ်ဖြစ်မရရအောင်အချိန်ကိုဆွဲထုတ်ပြီးတော့တရားခံတဲ့အချိန်လေးကိုရင်းသွားအောင်ကြိုးစားတော့အဲ့ဒါမှလည်းတရားခံတာကိုခံစားနိုင်နေတယ်ဘယ်အချိန်ကာလမှလုပ်မယ်ဆိုတာကစိတ်မချအောင်သူကအချိန်ကြီးသိသွားနိုင်တဲ့ခံစားရရနိုင်တဲ့အခါကျတော့ခုကသူကတောက်တော့ဒီအချိန်ကလည်းနောက်အချိန်မှလည်းနောက်ဒုက္ခရှိမှာခုလည်းအခုဒုက္ခရှိနေတာသူရရှိနေရတော့ဒုက္ခအနေနဲ့ရှိနေတယ်ဆိုတော့ဘယ်အချိန်ကြမှာလဲခုနဲ့မှဆိုပြီးမှနောက်ဒုက္ခမျိုးရတော့သိချာရမို့အဲ့လိုအဲ့ဒီအချိန်မှာလုံနိုင်လို့ဆိုတော့ခုတည်းကသူသားအထုတ်တာကမရရတဲ့ဓာရီရအချိန်ကိုလုပြီးတော့အထုတ်ပါဆရာဒီမလန်သူဥကောင်းကြီးတော်လာတဲ့တော့ပါအရင်ကြီးထားပြီးရေးကြီးပြုတ်ရမယ်ရေးကြီးပြုတ်လို့ဆိုတော့တရားရှင်မှာလည်းရေးကြီးပြုတ်ပါဘူးအဲ့လိုကြည့်တော့ရေးကြီးဟောရမှာတော့သိစင်နေတဲ့တော့မှာဒါကဘုရားရေးကြီးရဲ့ဆိုတော့ဒီတဲ့ရေးကြီးထားပြီးလုံချာကိစ္စတော့မရှိတော့ပါဘူးအဲ့တော့မရရအောင်အချိန်လုပြီးတော့မှကိုယ်ခန္ဓာအသေးဆိုတဲ့ကိုယ်ခန္ဓာကိုရှာရဲခန္ဓာအသေးကိုရောက်ဖို့ဆိုတော့အိမ်ကိုရရအောင်ပြုပြရမှာပဲအားထုတ်အောင်ပါပဲဘုဟုတရားနဲ့ကြတော့သိမှုဟာအရင်စတာပေါ့သိမှုစတယ်ဆိုတော့မသိတဲ့နဲ့အားထုတ်နေရရင်လည်းမရဘူးတော့အဲ့တော့ပြီးနေပြီးလိုက်တဲ့ဘေကတ်မှုပန်နဲ့ပတ်သက်ပြီးပြီးနေပြီးလိုက်တာလေးနားငယ်ဖို့ရှင်နေနဲ့ပတ်သက်ပြီးပြီးနေပြီးလိုက်တာလေးနားရဲဖို့အဲ့ဒါလည်းအားရတော့မလိုပါဘူးဒီခန္ဓာထဲမှာပုံပုံတက်တော့မရှိဘူးဖြစ်ပြီးပြနေတာပဲရှိတယ်ဓမ္မဖြစ်ပြီးဓမ္မပြနေတာပဲရှိတယ်ဓမ္မရအကြောင်းဖြစ်လို့အကျိုးဖြစ်တယ်အကြောင်းချုပ်တော့အကျိုးချုပ်တယ်
ဒါသဘောနဲ့ပြောလို့ဒီလိုဒိဋ္ဌိသုံးခုကတော့ဉာဏ်နဲ့ပေါ့ဖြစ်တာဟုတ်တော့ဒါတော့ဒီလိုဖြစ်ဖြစ်ပုံပုံဒီတိုင်းအားထုတ်တဲ့အခါကျတော့ဒါဒီလိုပါလိမ့်မယ
်ဟုတ်ကဲ့ဝိပဿနာကိုလည်းရရှိတာဖြစ်တဲ့အတွက်အမြဲတမ်းကိုရှိတဲ့အခါမှာဉာဏ်နဲ့ပါမရှင်းတဲ့အားထုတ်ရင်မင်းတို့ကမရနိုင်ဘူးပေါ့ခင်ဗျားကတော့ရှိတာပါပဲဖြစ်ပြီးဖြစ်တယ်လို့ရှိနေတာပဲဒါပေမဲ့ဘာကြောင့်ဖြစ်တယ်လဲဘာကြောင့်ဖြစ်တယ်လဲဒီအရင်သိရမယ်ဒီပြီးတော့ငါဖြစ်ငါဖြစ်တာမဟုတ်ဘူးဆိုတော့လည်းသိရမယ်ဒါမှမဟုတ်ရင်အာဟုရှာအောင်ငါဖြစ်ငါဖြစ်တယ်ဆိုရင်ဘာအာဟုရမလဲဆိုတဲ့ဉာဏ်ကြီးကဝင်လာနိုင်တယ်အဲ့တော့ဒီခန္ဓာထဲမှာငိုတဲ့ဘဝနဲ့အသိဘဝနဲ့ဝိဇ္ဇာသင်္ခါရဆိုတဲ့ဓမ္မနှစ်ခုရောက်လို့ဒီခန္ဓာဖြစ်လာတယ်ခန္ဓာ၅ပါးပြစ္ဆုတ်ကံခန္ဓာ၅ပါးဆိုတဲ့ပရမတ်ခန္ဓာပေါ့ဒီနေ့ခန္ဓာလေးတွေကြားရဲ့ခန္ဓာလေးတွေဒီဘောခန္ဓာလေးတွေပေါ်ရဲ့ဆိုတာကိုသိရမှာဒီခန္ဓာ၅ပါးလည်းပေါင်းပြီးဖြစ်တာဝိညာဉ်နဲ့တက်လာရတာဖတ်ကဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးလုံးထဲမှာယောက်ျားလည်းမပေါ့၊မိန်းမလည်းမပေါ့၊ငါလည်းမပေါ့၊သူလည်းမပေါ့ဒီဘောလေးကိုသိနေရမှာပေါ့ဒီဘောလေးဖြစ်တာပဲခန္ဓာ၅ပါးဆိုတာငယ်ရုပ်နဲ့တန်းပေါင်းဖြစ်တာရုပ်ဆိုတာအဆိုင်ကလေးကိုပြောနေတာမဟုတ်ဘူးအဲဒီလိုပါတဲ့ဘောလေးတွေပဲသူရဲ့ဘောပြီးတဲ့ဘောလေးသူလုံးတဲ့ဘောငြိမ်းတဲ့ဘောလေးတွေဒီဘောလေးတွေပေါ့မာလေဘောပြောတဲ့ဘောလေးတွေဒီဘောလေးတွေသူ့နေတာကိုရုပ်တဲ့ဘောလမ်းဆိုတာကတော့သိတဲ့ဘောပေါ့ဒီဟာလေးတွေသူ့နေတာဒီမှာဘယ်ဟာမှအကောင်းထဲမရှိဘူးငါလို့ပြောဆိုကြတာတခုမှမရှိပါဘူးဉာဏ်သိငယ်ရဉာဏ်နဲ့ခန္ဓာ၅ပါးကြီးရတယ်အခုချင်းချင်းပေါ့အခုချင်းချင်းကြောက်ဓာတ်သိငယ်ရချင်းချင်းပေါ့ချင်းချင်းကြောက်ဘုရားဘောနဲ့ခန္ဓာ၅ပါးကြီးပြင်းမှဘောလေးတွေလို့ဆိုတာအခုမြင်တာခန္ဓာကြားတာခန္ဓာကိုယ်လည်းသိလိုက်ခန္ဓာပဲရုပ်ကတော့ဘောဘောကတော့ဖောက်ပြက်ပြက်သိနေတာပဲပေါ့လေဒါမျိုးနဲ့ကိုယ်သိလိုက်ပြီဆိုတာနဲ့ခန္ဓာ၅ပါးဖြစ်သွားပြီ။သူကလည်းဒီခုလည်းဆိုတော့ရုပ်ခုလည်းဖြစ်သွားပါတော့။ဒါဒီလေးပါးရဲ့ဘောကြီးပေါက်ပြန်ရအောင်။အဲကိုသိလိုက်ပြီဆိုတော့ကရုပ်နဲ့ကပေါင်းဖြစ်တာ။အဲပေါ်ရင်ဘာလဲပေါ့ပေါ့ခန္ဓာ၅ပါးပေါင်းဖြစ်တာ။အဲဒီမှာမှသင်ကြားတာကိုမရေမရှိပါဘူး။ဒါဒီခန္ဓာထဲမှာဘယ်ဟာထဲမှာမှဒါဒီလူတွေရကြမင်းမကြီးမပါဘူးဆိုတဲ့ဉာဏ်ထဲမှာရှင်းတာပဲ။ဟောဒီပစ္စုပန်မှာပါတော့အသိဘောကပါလားဆိုပြီးတော့မှဝိညာဉ်နဲ့သင်္ခါရကိုကြည့်ရတယ်။အဲဒီမှာလည်းဓမ္မလည်းရှိရမယ်။ဝိညာဉ်ဆိုတာဒီခန္ဓာကိုဒုက္ခသစ္စာလို့မသိတဲ့ဝိညာဉ်။သင်္ခါရဆိုတာမသိတဲ့အတွက်ပြုလုပ်တဲ့စေတနာခန္ဓာမျိုးသင်္ခါရဆိုတာဒီထဲမှာလည်းပုံပုံတက်သွားမယ်ရှိ။အဲဒီပစ္စုပ္ပန်ရဲ့တောင်းချင်းရာတွေမှာကြီးလိုက်တဲ့အခါကျတော့လေဥရိယပစ္စာ၊တဏှာဥပါဒံဆိုတာလေဓမ္မတွေဖြစ်တာ။ဒ လူချင်းနဲ့ဆွေးနွေးနေအားထုတ်နေတဲ့ဓမ္မတွေပဲရှိတာ။အဲဒါကာလသုံးပါးအသိအနာဂတ်ကာလကြောင့်လည်းဓာတိတရားမန္တနာကြောင့်လည်းပိဋကတိစိတ်နဲ့ဘယ်ဟာမန္တနာဆိုရင်ဒုတိစိတ်၊ဒုတိစိတ်ဒီစိတ်တွေပဲပြောရအောင်။ဒေတာလာထဲမှာပုံစံတက်တော့မရှိဒီတော့သဘောကိုတော့နားလည်နာတော့အဲ့ဒါမှလည်းတရားအားထုတ်တဲ့အခါကျတော့ရှင်းရှင်းလင်းလင်းအားထုတ်လို့ရတော့အခုကဒီဓမ္မတွေကတစ်ခုတစ်ခုအကြောင်းကျိုးဆက်သက်နေတဲ့အကြောင်းကိုသိရမယ်ဓမ္မတစ်ခုပြသွားရင်နောက်ခုကအကြောင်းကျိုးဆက်နေတယ်ဆိုတဲ့ပုံမျိုးပေါ့ဝိညာဉ်ဖြစ်ရင်နောက်ကဝိညာဉ်ချုပ်သွားရင်နောက်ကသဏ္ဍာန်ပေါ်ရင်သဏ္ဍာန်ချုပ်သွားရင်နောက်ကဥပါဒဏ်ပေါ်ရင်ချုပ်ဖို့ပြီးမှလည်းပြတ်သွားတဲ့လူယူတယ်ပေါ့ဓမ္မတစ်ခုချုပ်သွားရင်ပြတ်သွားတာပဲတည်ပြီးတာပဲဆိုရင်ဥစ္စာဒိဋ္ဌိပေါ့ပြတ်တယ်လို့ယူမှာပေါ့ဖြစ်ပြီးတက်သွားပြီးပါလေဒီကြီးဆိုတဲ့အယူမှာဘုဒ္ဓဂာဒိဋ္ဌိကပြောက်တာပဲအဲဒါကတော့ဖြစ်ပေါ်ပြီးပါလေခံရတဲ့အယူနဲ့တဏှာဒိဋ္ဌိကပြောက်တာအဲဝိညာဉ်ပေါ်ရင်ဝိညာဉ်ထုတ်သွားတာကိုပြီးမှခံရတဲ့လူကြီးနဲ့တဏှာဒိဋ္ဌိထုတ်ဝိညာဉ်ထုတ်သွားပြီးတော့လေအကြောင်းကျိုးပြတ်သွားတာကိုတဏှာကိုဖြစ်ခွင့်ပေးရင်ဒီဘောနရားကိုပြီးမှဥစ္စာဒိဋ္ဌိကပြောက်တာအဲဒါမှမဟုတ်ဒိဋ္ဌိတုံးကိုဉာဏ်နဲ့မှတော့ရှင်းနေရမှာပေါ့အဲဒီရှင်းနေရတော့တော့မှလည်းတဏှာလည်းပြည့်ပြည့်လို့ပြတယ်သူဝေဒနာဆိုတာသူ့ကိုဖြစ်နေတာခတ်တတ်တဲ့ဝေဒနာဖြစ်တာအဲ့ခတ်တတ်ဟိုကကောင်းဆုံးပြီးတဲ့သဘောလေးယူစိတ်လေးဖြစ်ဖို့အတွက်ကောင်းဆုံးပြီးတဲ့သဘောလေးဝေဒနာကိုခံစားတဲ့သဘောလေးကိုသိတဲ့ကောင်းဆုံးပြီးတဲ့သဘောလေးဒီသဘောလေးကဖြစ်ပြီးပြည့်နေတဲ့အတွက်ဒီဝေဒနာနဲ့နှိမ့်ချဆိုတာသိလားဆိုသိရှိတဲ့သူကလည်းဒီကံနဲ့သူ့ကိုဖြစ်တဲ့အာယုနဲ့ဓာရဟိုကနှိမ့်ချအဲ့တော့သိကလည်းနှိမ့်ချတဲ့သဘောမျိုးနဲ့ယုံကြည်လို့သိတယ်နိုင်ရင်ပြတော့သိတယ်ယူနေနေမိရော
ပြီးတော့ရှုပ်ကြော်တော်ဒီသိကလည်းပုံပုံတော်ကရှိရောကြောင့်လည်းမရှိယုံနေဓမ္မပဲရှိတယ်သဘောတရားပဲရှိတယ်ဆိုတော့လေဒါဒီလိုသုံးသက်ချက်ချနေအောင်ပေါ့လေဒါသိရှိလေးကိုအဲ့ဒါအတိလေးတဲ့ပြုတ်ပြီးတော့ဆောက်ပြီးဓမ္မတိချက်တော်ပါလေအဲ့ဒါအတိချက်ကလည်းဒါတော်မြတ်ဗုဒ္ဓဘာသာတော်အစွဲပေါ့လေသတ္တရိကြီးပေါ့သတ္တရိကြီးကတချို့ဘယ်လိုလဲခင်ရတယ်ဆိုဘဝကူးတယ်ဘဝကြောင်းတယ်ဝိညာဉ်ရပဲပေါ့ဒီဝိညာဉ်တစ်ခုရရပဲဒုတိယတော့ပျက်စီးသွားပြီးတော့ထွက်ပြစ်ခဲ့ရပါမယ်ဆက်တစ်ခုရရပဲတန်တရာတစ်ချောင်းလုံးဒီနံရရပဲလူချစ်လိုက်နတ်ချစ်လိုက်ကူးချစ်လိုက်ဘဝကြီးမျိုးမျိုးသူရရပဲတန်ကြာပေါ့ဒီဒီနံကူရရပဲကြောင်းနေတယ်လို့ဒါယူပါတော်ရဗုဒ္ဓဘာသာရှိပါသတ္တရိကြီးပေါ့အဲ့တော့သတ္တရိကြီးရှိနေလို့ရှင်လည်းဘယ်လိုမှမညံ့ပုံညာအိမ်ပါမရနိုင်တဲ့အတွက်ကြောင့်ကျမတို့ပြောရဲဆက်ချင်းပြည့်ဆက်ချင်းပြည့်တဲ့သဘောပဲဟိုနာဆိုင်ရပြီးတော့ပူပြောင်းနေတဲ့သဘောရွှေပြောင်းနေတဲ့သဘောမရှိဘူးဆိုတော့လည်းသိဖို့လိုပါလိမ့
်အဓိကတော့စိတ်ရဲ့အချက်ကိုနားလည်ရမယ်လို့ဒါမှလည်းမြင်စိတ်ကလေးမမြင်ဘူးရှိတဲ့အခါကျတော့သဘောကျမယ်မြင်စိတ်ကမျက်လုံးမှာပေါ်လာပြီပုံပြင်းချုပ်သွားတာအဲ့သဘောလေးကိုသိရမယ်ပေါ့နောက်တစ်ခါဆက်မြင်တဲ့ကနောက်မြင်စိတ်ကဒုတိယစိတ်ထားလို့လားဒီသဘောလေးကိုသိရ
အဲ့တော့ပထမမြင်တဲ့စိတ်ကတော့ဒုတိယမြင်တဲ့စိတ်ကိုဗလိုက်နေတဲ့မူဆိုရင်ဟိုတော့ဘဝကြီးကြောင်းတယ်တန်လျာတို့သူခုရက်သွားတယ်ဆိုရင်အယူရလောကမှားတယ်ဆိုပြီးတော့ကိုယ်ကိုဝင်တာမရှုခင်ပါကြိုတင်ပြီးတော့ဒီလိုအသိရသိထားလို့ရှိရင်ရှုတဲ့အခါမှာဖြစ်ချက်တွေကိုလည်းပါပြီးတော့စိတ်တွေပြင်းနေတယ်နောက်ပြီးတော့တန်လျာလည်းကင်းကင်းရှင်းရှင်းနဲ့ရှုနေပါတယ်နောက်တစ်ခုကတော့ဥဒေတာလေးကြီးကတော့ဘုရားဘာသာမှာရှားပါတယ်ဒါပေမဲ့ရှိနေရှိပါတယ်အဲ့ဒါတော့ဟိုကပြတ်တော့တယ်အီမီကြီးကလည်းဒီဘဝနဲ့သောဘဝနဲ့ဘာမှမဆိုင်ဘူးလောကဘာမှမဆိုင်ဘူးဆိုတဲ့သဘောမျိုးပေါ့လေသူတို့ကြည့်ကြတာလေဒါအကြောင်းကျိုးဆက်ွယ်မှုရှိတယ်ဒီဖြစ်တစ်ခုဖြစ်ပြီးထုတ်သွားတဲ့အခါမှာလေနောက်တစ်ခါနောက်သိအသိအစားထုတ်ရဲဆိုတာကိုလေသတိဖို့လိုပါတယ်သူကတရားရှုတဲ့အခါကျတော့ဘာသောတွေ့ရလဲဆိုတော့အဲ့ဒီဥစ္စာလေးရှိရှုရှိတဲ့လူကစိတ်ကြီးတစ်ခုရဲ့ရှင်းမှုပြတ်မှုကိုတခါရှုပြီးရတော့ဘာရှုွာလို့ရှာမတွေ့ဘူးဖြစ်နေဖြစ်နေကြပါဘာလို့လဲသူတို့ဥစ္စာအယူလေးတည်းရှိရဲ့ဆိုတော့ကျောင်းရုံးလေးအစားပြန်ဆိုးတာဆက်ရှင်းပြန်ဆိုးတာကိုသူတို့တွေ့လိုက်သူတို့အယူပါပဲသူတို့အယူကတော့အယူမရှိတဲ့အတွက်ကြောင့်အဲ့အတွက်ကြောင့်သူတို့ဒါဖြစ်ပြတယ်ကိုသူစိတ်အောင်ရှုတယ်ကိုခင်းရင်ခင်းရပါလေဖြစ်ဘာလို့ကသတ္တရာရှိတဲ့လူကတော့တကယ်သတ္တရာကတော်တော်ကြီးကိုခင်းရပါပါလက်ရှိနေပဲဆိုရင်အပြတ်ကတော့ရှုတယ်ကိုတော့ခင်းရပါဘာလို့ကခိုင်းရတယ်ဆိုတဲ့အယူနဲ့ပြတ်တယ်ဆိုတဲ့အယူနဲ့ကပြီးတော့ဗလာဒန်းသန္တန်းဆိုတာကိုဒါပဲတဲ့ဒီပဲတဲ့တယ်ရောသူကခိုင်းနေတယ်စိတ်တခုကမသေးမချင်းမွေးရနေတယ်ဒီဒီဒီစိတ်တခုလေးနဲ့ပဲနေရလို့ညှောက်မဲ့ဆိုလို့ရှိရင်ဒါဆရာချက်ချင်းဖြစ်ချက်ချင်းပြက်ကိုမြင်ဖို့အရောခင်းရတော့တယ
်ဘုံမကြနိုင
်ဘူးဆရာတိုက်လို့ရှုရလို့ဖြစ်ရင်ဖြစ်မှာပေါ့လေဘုံဒီနေရာထဲမှာတမရချင်းရင်းနဲ့ပြုတယ်ပေါ့လေဘုံဆရာတို့ပြည့်ရတော့ဒီလေးကြီးရေဖြုတ်မဖြုတ်ခွဲနဲ့လုံးအလုံးလုံးခဲ့လို့ရှိရင်ချက်ပြက်မြေတော်မြေတိုင်းလေမမိုးမဆုံးမွေးတယ်ပေါ့မရမရတော့မရနိုင်ဘူးဆရာတို့ပြည့်ရတော့သာခိုင်ပါဘို့ဒီတော့ဒီပေါ်တာတရားရှိပါတ
ယ်။အခုတဲ့ခါကျတော့ခိုင်နေဆိုတဲ့နေနာမှာဒီကတော့ပူနေထားတော့ဒီကမဟုတ်ပါဘူး။ဒါပေမဲ့ခေါင်းကိုမမထားမှာ။ဒါမှလည်းနိုင်ကြီးတဲ့စိတ်ကြီးပုံမှန်ပါပေါ့။ ခေါင်းနဲ့မမတ်တာခေါင်းနဲ့မမတ်တာမှာကျွန်တော်ကတော့အတင်းကြီးကိုထောက်လို့ရပါတယ်အခုထိုင်နေတဲ့တဏှာကြီးထိုင်နေတဲ့အနေထားနဲ့ကြာကြာထိုင်နေတဲ့အနေထားနဲ့လည်းအေးအေးလိုပဲထားတဲ့အနေထားနဲ့ဘူးတော့တင်လာလေရတယ်အဲ့နောက်ကိုတစ်ခုနဲ့ဆက်ဆက်ထားလေရတယ်ဘလို့ပဲထားတာအဲ့ဒါတွေကတော့အေးအေးကြီးတော့အေးကြီးတာကတော့အဆောင်ရမထိုင်ပြီးဆိုတော့လည်းသိကြီးပြင်းနေတော့ဝင်နေဆက်လို့ဆယ်မြေဆောင်နေတော့အဲ့ဒါသူဆိုင်ပြီးတော့မှအပိုင်းရောဖြစ်ဖြစ်ရှိသွားလို့ပဲ။ဘလူးကြီးရဲ့ဇာတိကမဟုတ်ပါဘူး။မြေသာသိနေလို့ကဆိုရင်ပါ။ညူကတော့အိနေနဲ့ပြည့်စုံရတာပဲ။ထိုင်နေထိုင်ရင်းနဲ့၊အသွိုင်းနဲ့သွားရင်းနဲ့ဘလူးပဲနေနေမြေသာလေးကိုသိနေတော့လည်းအရေးရှိမှတော့။အဲဒါတဲ့ပြည့်ပြည့်လေးပေါ့။ပုံရံလေးကိုသိသိလူးဆိုင်နေတဲ့ကံတန်းနဲ့ဒီတကယ်ပညာအစ်တဲ့တော့အားနေမှဆိုလို့ပါ။ဘလူးပဲရှိသေးပေါ့
။ဆိုတော့ထိုင်တဲ့ခါမှာစက်ပင်ကိုရက်ခါပေါ့။လူရဲ့လူသားကြီးတရမကူဖြီးပြီးတော့မထိုင်နိုင်ဘူးကောင်းပါလား။အဲ့တော့သူရောနေတော့ဒီပြေလို့ခြံရလို့ဆက်ရဟိုလာဝိဇာကြီးမခံမရတဲ့ဖြစ်ကြတယ်ဒီလိုအဲ့တော့ဒီခြေတော်တစ်ခုကိုအတွင်းထဲကသားတစ်ခုကိုအများချားပြီးတော့မဆက်ပဲနေပါလိမ့်မယ်အခုတည်းတစ်ခုကိုမဆက်ပဲနေချားလို့ရှိရင်အဲ့လိုခွေပြီးထိုင်လို့ရှိရင်ဒါပုံပြီးတော့ဆိုင်နေပါလိမ့်မယ်အင်းလေဝါးတဲ့လူတွေတော့ပုံပြီးသူကြတော့ဒီရန်များတော့ပုံမှန်ကတော့ကိုယ်တစ်ချိန်ချိန်လိုထိုင်ရပါတယ်အဲ့တင်းတော့ဘာလို့လဲလူတွေဆိုရင်တော့ကိုယ်လေးတွေကဖြစ်နေတဲ့အခါကျတော့မခံနိုင်ဘူးအဲ့တော့ခြေတော်ပါပြီးတော့ထိုင်တယ်အဲ့တော့ဘာတိကျရတော့ခန္ဓာရင်းရှိသွားတယ်ဘယ်လိုပဲထိုင်နေထိုင်ရအောင်အစာပိုင်းလေးပါလားဝေတာကိုသိနေမှခံနိုင်ပါဘူးလို့အဲ့လိုပေါ့ဦးရင်စားတော့တော့ဆိုရချက်ခွဲထိုင်တာအစာပိုင်းရတော့ဒီထိုင်ရတာကိုသမီးဖြစ်နေရတယ်ခြေတော်ထက်ပဲထိုင်တော့တော့ပဲအချင်းချင်းထိုင်တော့အဲ့လိုပဲခြေတော်ထက်ထိုင်တော့သမီးတွေရတော့ခန္ဓာတရားကအဓိကပါခွေးရတာအဓိကဖြစ်ပြရှိတယ်ဆိုတာကဖြစ်တဲ့ဆိုတဲ့သဘောတရားလေးကိုမြင်တဲ့မှာမြင်နိုင်ရဲ့ဆိုတော့နားလည်ရမှာပါမျိုးလုံးနဲ့မျိုးလုံးနဲ့မှအခုပေါ်အခုကြောက်မျိုးလုံးနဲ့ဘလုံးမှမမြင်နိုင်ပါဘူးနားနဲ့လည်းဘလုံးမှနားထောင်မကြောင်းနိုင်ပါဘူးဘုခုကျတော့များလည်းအော်ဒီချပြပြပါနဲ့မျိုးလုံးနဲ့မြင်လို့ဒီဖြစ်ပြီးပြတ်သွားတာကြီးဒီညာအခုရှိတယ်မရှိတော့ဒီလိုမျိုးတော့မမြင်နိုင်ဘူးဘုခုကျတော့များပေါ်လာရင်မမြင်ပါဘူးမြင်တဲ့မှာသိနိုင်တာပေါ့ဒီတိုင်းမှာပဲအဖြစ်သိမယ်ဆိုတဲ့ဘောလေးပါခဏလုံးကကြားစိတ်လေးပေါ်တယ်။အနောက်ကြားစိတ်လေးတစ်ခုထပ်ပေါ်တဲ့အခါကျတော့အရင်အောင်မရှိဘူးတွေးတာပါပဲ။နောက်အစားထိုးတာကိုတွေးရင်အရင်အောင်မရှိဘူးလို့တွေးတာပါပဲ။တစ်ခုပြီးတစ်ခုကိုယ့်အဉာဏ်ထဲမှာဒီနေ့ကတ်ထားမှလည်းပေါ်လာတာလေးတွေကတစ်ခုပြီးတစ်ခုကြားစိတ်လေးတွေကသလုံးပြီးသလုံးဆိုတာသိမှာပါ။ဝေဒနာလေးတွေကြည့်တယ်ဆိုရင်လည်းဝေဒနာသေးလေးပေါ်လိုက်ချုပ်သွားလိုက်တော့အလတ်သားပေါ်လိုက်နောက်ကြီးပေါ်လာတယ်အဲ့လိုဝိညာဉ်လေးတွေတစ်ခုနဲ့တစ်ခုအမူအရာမတူတာလေးတွေနောက်ဈာစိတ်လေးတွေနှလုံးနဲ့နှလုံးမတူတာလေးတွေအဲ့ဒီဥစ္စာလေးတွေကိုတည်တည်ကပ်ပြီးတည်တည်ထားပြီးတော့မှကြားတဲ့သဘောလေးတွေတစ်ခုပြီးတစ်ခုဆိုတာသိမှဝိညာဉ်ခံစားတဲ့သဘောလေးတွေတစ်ခုပြီးတစ်ခုဆိုတာကိုတည်ထားလို့သိတဲ့အခါကျမှအဲ့ဒီသိတဲ့တစ်ခုနဲ့တစ်ခုကြားမှာမမြင်ဘူးမမြင်ဘူးလက်ကြီးတော့တွေးပြီးနေတာပါဟိုတွေးပြီးသိတာပေါ့ဟောဒါဆိုရင်အောင်းချုပ်လို့သိစားကြတာပဲအောင်းချုပ်လို့သိစားကြတာပဲအဲ့လိုအဆက်မပြတ်တွေးနေရတာပါအဲ့တွေးတာကိုပဲအပြည့်သိတယ်ပေါ်တာပါပဲတခြားသူရကြာကြီးပြည်တာမျိုးတော့မဟုတ်ပါဘူးဟိုအဆက်မပြတ်တွေးပြီးနေမှာပဲအဖြစ်ကိုမြင်ပါပါတွေးတွေးနေပဲဟောဒါဖြစ်ပြီးပြည့်နေရဆိုတာကိုယ်ကျန်နေမှာပန်းပန်းနေနေသုံးနေတဲ့ကြာလာပါပေါ့ဘုခုကျတော့ခင်းပြီးခဲ့တဲ့လမ်းတော့အဲ့လိုပါပဲဟိုပြက်တည်လို့တာတွေးတိုင်းတာပါပဲတွေးတွေးနေမြင်တယ်မှာပန်းပန်းနေနေသုံးနေတဲ့ကြာပါအာပိုင်းမှာတော့ကိုယ်စိတ်ကခိုင်နေတဲ့ခြေနေနဲ့ဒီစိတ်လေးတွေဝေဒနာလေးတွေဒီခန္ဓာကိုယ်ကြီးကိုခိုင်နေတဲ့ခြေနေတဲ့အခါကျတော့အပြစ်ကိုတွေးမှမတွေးနဲ့အမြဲတမ်းလိမ့်ဆောင်လိုပဲခြေနေတဲ့အခါကျတော့ဒီအသီးကဝင်ဝင်ဝင်မဝင်တဲ့အတွက်လည်းခိုင်နေတဲ့ခြေနေတော့မှဒီခန္ဓာကိုငါစိတ်လို့ခြေနေတာငါဝေဒနာလို့ခြေနေတာငါရုပ်လို့ခြေနေတာဘာဖြစ်လို့လဲဆိုတော့ခိုင်နေတဲ့ခြေလို့ဒီစိတ်ကိုရှိနေတဲ့ခြေလို့သူကအောင်စိတ်ချုပ်တယ်အတ္တစားထူတယ်အတ္တစိတ်ချုပ်တယ်နောက်ထပ်အတ္တစားစားထူတယ်ဒီမှန်တရားကိုမမြင်တဲ့အခါကျတော့ကိုကအတ္တစားထူလာတာကိုအဟောင်းအဟောင်းကြီးပဲထင်ပြီးတော့မှတငါငါဖြစ်နေတာရုပ်ကလည်းငါရုပ်ပဲမနေရလည်းငါရုပ်ဒီနေလည်းငါရုပ်မနေ့ကလည်းငါရုပ်မသိမချင်းဒီခန္ဓာနဲ့ဒီစိတ်နဲ့ပဲထင်နေတာအဲ့ဒီအချိန်မှာရှိရှိနေလို့လည်းငါဆိုမျိုးကသိမ့်ပိုက်တာအဲ့ဒီငါစိတ်ချုပ်ဖို့ကြတော့သူ့ရဲ့အမှန်တရားကိုသိမှဉာဏ်လေးရဲ့အမှန်တရားသိကြီးရဲ့အမှန်တရားသိမှငါသေးရပြုတ်မှာအင်္ဂါသေးပြုတ်ဖို့တရားရှိမှရတာပေါ့ပြုတ်မှတဲ့အခါကျတော့
ဖြစ်ရဲ့ဆိုတဲ့သဘောတရားကလည်းတွင်းပြီးသိမှကြီးပါပဲဘယ်လိုလဲအပြည့်ပဲဖြစ်လို့ရုပ်ပြည့်တော်မှလာခြင်းမောင်းနေပေါ်လာတယ်ရုပ်ကြီးလည်းတက်တက်ပေါ်လို့မမြင်ရခန္ဓာကိုယ်လုံးကိုယ်လုံးမှာတော့ပူလာရောအေးရာရောပေါက်ပြင်းပြင်းစီးနေတာရောရုပ်အောင်းတွေ၆ပြင်းမှာအစ်စ်တရားအသာထိုးနေတာပဲအောင်းချုပ်တယ်အစ်စ်သာထိုးတယ်ဒါမဲ့ကိုယ်ကသိတာကြတော့သိချင်းမှသိတာသိလိုက်ပြီဆိုတာနဲ့ရုပ်နဲ့နဲ့ပေါင်းရမှဖြစ်တာပြစ်တတ်ပြီဆိုတာနဲ့တစ်ခုပြီးတစ်ခုကိုယ်တိုင်လေးတစ်ချက်သိတယ်နောက်တစ်ချက်သိတယ်ဆိုရင်အင်အားမသိဘူးသူရဲ့ဘုံမှာဉာဏ်လေးနဲ့ပဲသိမှာပေါ့အခုကိုယ်တိုင်ရှိတယ်အလုံးတစ်ချက်ကျတော့ကိုယ်တိုင်မရှိတော့အေးရပေါ်လာတော့မှကိုယ်တိုင်ပြောင်းသွားတဲ့ဆိုတဲ့ဘုံမျိုးမှာဝေဒနာဆိုရင်လည်းအခုနာကျင်နေတယ်ဓာတ်ရဲ့ဝေဒနာလေးပေါ်လာတယ်ဆိုရင်ဒီရရနောက်3မိနစ်ကြာမယ်5မိနစ်ကြာမယ်အဲ့ကျမှပြောင်းသွားတော့မှပြောင်းသွားတယ်လို့မြင်လာပြီကြတော့ဒါကျတော့ဟိုအကျဉ်းသိဖြစ်နေတာပေါ့ဒါကတော့ပြိဿနိုင်ငံသိတယ်တရားရှိမှကြံလို့ပါဘူးဒီလိုမကောင်းဘူးဆိုရင်ဒီကောင်းကောင်းယူဆိုတာနဲ့ဒီလိုမကောင်းရင်တည့်ရနေမကောင်းတည့်ရလုံးလုံးနေမကောင်းဘူးဒီနေမကောင်းတာကြီးကတည့်ရလုံးလုံးခိုင်နေနေတယ်ဒီဝေဒနာကြီးကတည့်ရလုံးလုံးခိုင်နေနေတယ်ဒီဒီမျိုးကသုံးမှန်ဘူးပေါ့အခုရားရဲ့ဝေဒနာလေးပေါ်နေဆိုရင်ဒီရားရဲ့ဝေဒနာလေးကတတိလေးကတ်ထားမှလည်းရားရလေးကတစ်ခုပြီးမှတစ်ခုဆိုတော့သိတာပေါ့ရားရဲ့ဝေဒနာလေးကမတူတာပေါ့တစ်ဖြည်းဖြည်းနဲ့အသေးစားအသေးနဲ့လက်စားပြီးတော့အသေးစားအဲ့လိုဝေဒနာတစ်ခုနဲ့တစ်ခုမတူတာဝေဒနာလေးတဘောလေးတွေတစ်ခုပြီးတစ်ခုပေါ်နေတာအဲ့ဒါလေးကိုမြင်နေမှလည်းဉာဏ်နဲ့ဟောဒီဝေဒနာကြီးကဖြစ်ပြီးပြည့်နေတယ်လို့တိုက်ပြီးတော့မှတွေးမိနေရတာပါအစာပိုင်းမှာတော့သိချာနားလေခြင်းမှာနားလေနေပေါ့ဒါပေမဲ့စိတ်တရားနှစ်ခုပြန်မပေါ်ဘူးပြန်မပေါ်တဲ့အတွက်လည်းကိုယ်ပေါ်မှာကိုယ်သိရားတဲ့ဝေဒနာဝေဒနာစိတ်လေးပေါ်နေတဲ့အချိန်မှာရားတဲ့စိတ်ပေါ်နေတဲ့အချိန်မှာသိတဲ့စိတ်ကမဖြစ်ပါဘူးအဲဒီကနေဉာဏ်လေးနဲ့ဒီဝေဒနာကိုအကဲခတ်တဲ့အချိန်ဝေဒနာကိုသိတဲ့စိတ်ဖြစ်တဲ့အချိန်မှာဝေဒနာမရှိဘူးဒါနဲ့စိတ်မရှိဘူးသာတိတဲ့စိတ်ပေါ်တဲ့အချိန်မှာသာတိတဲ့စိတ်ဆိုတာဟာရယမထူပါဘူးဝေဒနာကိုပေါ်မှာပေါ်လို့ဆိုရင်ကိုကတော့ဒါကိုနားတယ်ကျင်တယ်ခိုက်တယ်ခဲတယ်ပူတယ်အေးတယ်ဒီကိုကတော့မသိပါဘူးသိတဲ့သူရဲ့ကဒီဟာရယမထူကိုရောက်လာပြီရင်ညွတ်မရောက်ပါဘူးရင်ညွတ်နေပြောမှမမြဲဘူးသိလိုက်ကြည့်ဆိုတာနဲ့ရင်ညွတ်မှာသိတဲ့စိတ်ပေါ်ပြီဆိုတာနဲ့ဟိုအရှုဉာဏ်မရှိတော့ဘူးပေါ့အဲတော့အဲ့ဒီဘောမျိုးနဲ့ပဲအကျဲခတ်ပြီးနေရမှာပေါ့ဝေဒနာလေးကိုအစမပြတ်မြဲမှုကြာလေးကိုဖြစ်ပြီးပြည့်နေတာလေးကိုပြက်ကူနဲ့အဲခတ်ပြီးနေရမယ်ဆိုတဲ့သဘောမျိုးပါပဲ
။ရှုယောဂီရာကြီးသမာဓိမတန်အားကောင်းနေတာရင်းဆိုအလိုလိုပေါ့လေဖြစ်ဖြစ်ဒီနေရာလေးပဲဆိုတဲ့တို့အချိန်ရပေါ့မှုတွေရှိပါလား။အဲတော့ဒါရီယာသာသနာပပါလေသမာဓိမတန်အားကောင်းတဲ့ပုံပုံတွေလည်းပေါ်ထုံးရပြီးတော့ဖြစ်ပြက်ကူမမြင်နိုင်တဲ့သာရကတွေလည်းရှိပါလား။ဒါဆိုတော့မြန်မာနယ်ပေါ်တဲ့ကောင်မှာသမာဓိမဲ့ကင်နဲ့ပညာမဲ့ကင်ဒီမဲ့ကင်၅ပါးဆုံးမဖြစ်ပြင်းနေတယ်ပဲလို့ပြောတာ ਉਹ လည်းဒါကြီးသောက်ဖို့ယောဂီတွေတော့မသိဘူးတချို့ကသင်တာကသမာဓိပဲထူထောင်လိုက်ရင်အလိုလိုဖြစ်တဲ့နေရာမြင်တာပဲဆိုပြီးတော့သမာဓိပဲသူတို့သင်ရတာကထူထောင်နေရပါတယ်အဲဒါကြောင့်သူတို့ချိန်ကြီးကြာပြီးတော့ဖြစ်ပြတဲ့မြင်ရမြင်အောင်လည်းချူပါမရှိဘူးအဲလိုမျိုးကြီး
ဖြစ်ပြနေပြီမဖြစ်ခဲ့အတွက်လည်းဖြစ်ပြမမြင်ဘူးမြင်တော့ဝင်တော့မမြင်ဘူးတော့သူကလည်းဒီဖြစ်လာဘူးဆိုတာတော့တော်တော်လေးဝေးပါတယ်ဘာမှမဟုတ်ဘူးရှုနေမှာဟိုသမားကြီးနဲ့ပညာကိုတွဲလို့ဖို့
တွဲလို့ရ
ပါရဲ့အရင်သတိပေးပါလေသတိနဲ့ပညာကိုတွဲတွဲပြီးတော့ခိုင်းတာပေါ့သတိထားရုံနဲ့ဆိုရင်တော့သမထပဲဖြစ်နေတာပေါ့အဲ့သမထကနေမှဟိုကြောင်းနေဖို့ဆိုတဲ့အတိုင်းတော့ပြည်တာကြာပါလေပြောလို့ဆိုတော့အခုတော့ဟိုမဟုတ်ချင်တော့ပြောတဲ့နည်းနဲ့ဆိုရင်တော့ဆက်ချင်းတော့မှပဲအပြက်ကိုဥပဒနာကိုတန်းပြီးရှုရနေရပဲစိတ်လေးကအခုသတိထောက်ခြင်းစိတ်လေးပေါ်လာတယ်မရှိဘူးတွေ့ရစိတ်ပေါ်လာရင်ရှိတော့ဘူးခါခါလေးကိုစိတ်တောက်နေတဲ့စိတ်လေးပေါ်လာရင်ဒီစိတ်လေးကိုမရှိဘူးတွေ့လိုက်တာပါပဲအဲဒီတွေ့ရစိတ်ပေါ်ရင်ရှိတာမရှိတော့ဘူးဒီဘောမျိုးနဲ့ပဲဟိုလွတ်လပ်ပူပူနဲ့ပဲအဖြစ်ကိုတွေးလို့ရတယ်ဟိုဖြစ်ပျက်ကိုမြင်မြင်မြင်မှလည်းဖြစ်ပျက်ဆုံးတဲ့အကြောင်းကိုမြင်မြင်ရမှာပေါ့အဲတော့ဖြစ်ပျက်မှမမြင်ဘူးဆိုရင်တော့သမထနဲ့ပဲအချိန်ကိုနေတဲ့လူကြီးကတော်တော်များများတော့တွေ့ဘူးလေနေနေတယ်သမထနဲ့ပဲဟိုဘုံရဲ့ဖိတ်မှတိကျတဲ့ဆိုရင်အဲဒီတိကျတဲ့ပဲပြောင်းများစွာကြားတယ်ကျေကူလုံးဝမမြင်ဘူးအဲဒီခါကျတော့ဘုရားနာနာဘုရားရဲ့အဆုံးအမနှုံးနာမှာမကင်းဘူးပေါ့ဒါနာနဲ့ဇောင်းယူတဲ့မနဲ့နေဘူးပေါ့အဲတော့လည်းပဲဒီနေ့နေလဲဆိုရင်တော့ဒါနာကအဖြစ်နဲ့ပဲရှိနေတော့ဆိုတော့ဖြစ်ဖြစ်ကိုပဲတိုင်းရဲ့ရှိတာပုံပြီးတော့မှသိချရပါတယ်တိုင်းရဲ့ရှိတာကပရမအနေနဲ့တော့တတိထားပဲပေါ့တတိထားမှလည်းသဘောလေးပေါ်တာကိုသိရမှာပေါ့တတိရလည်းဒီဝိညာဉ်ထက်နေဆိုင်လဲဝိညာဉ်လို့သိရထက်နေလို့သိတယ်ဆိုရင်တော့ပရမတ်တဘောမဟုတ်သေးဘူးပရမတ်ဆိုတာဝိညာဉ်ထက်နေရောက်ဖြစ်တဲ့ရှိနေတဲ့တဘောလေးတွေလှုပ်နေတဲ့တဘောလေးတွေဒီတဘောလေးတွေကိုသိမှအရင်ရှိတဲ့ပရမတ်တဘောလေးကိုသိရပါဘူးဒီရုပ်ခန္ဓာကြီးကလက်ကြီးလေးပါနဲ့ဖွဲ့စည်းထားရပါလေအဲတော့ဝါရုပ်တက်တဲ့တဘောလေးတွေ ဒီဝိညာဉ်ခက်တွေကအများကြီးရတော့သူကြောင့်ဖြစ်တဲ့ဝါရုပ်တက်တဲ့သဘောလေးတွေကတော့အဆက်မပြတ်ပေါ်နေရပဲအဲ့ဒါကိုသတိသိကပ်ပြီးနှာရည်ရမှာပဲဖြစ်ဖြစ်ရင်းညွှန်းမှာပဲဖြစ်ဖြစ်သတိသိကပ်ပြီးစူးစိုက်ကြည့်မယ်ဆိုရင်တော့ဟောလှုပ်တဲ့သဘောလေးတွေတစ်ခုပြီးတစ်ခုအဆက်မပြတ်ပေါ်နေတာကိုသိနိုင်ပါလေ5မိနစ်10မိနစ်15မိနစ်ခေတ်လောက်နေလည်းသိနိုင်ပါလေရှိတဲ့သဘောလေးဆိုရင်နှာရည်ရမှာရှိနေတဲ့သဘောလေးရှိတာလေးရတယ်မသက်သေပေါ့ဘူးလေအဆက်မပြတ်ဝိညာဉ်ထွက်နေရအခုလည်းမဟုတ်ဘူး။ဝင်နေတဲ့နေရာလည်းအဆက်မပြတ်အသက်ရှူသွင်းနေတဲ့စိတ်ရှူထုတ်နေတဲ့စိတ်ကလည်းရှူသွင်းတဲ့တစ်ချိန်တည်းမှာပဲရှူသွင်းနေတဲ့စိတ်ကြီးဖြစ်လိုက်ရှုပ်လိုက်နေအဆက်မပြတ်ဆက်နေတာ။ဒါပြည့်ကြောင်ဖြစ်တဲ့ဒီရှိတဲ့သဘောလေးတွေလှုပ်တဲ့သဘောလေးတွေကလည်းအဆက်မပြတ်တစ်ခုပြီးတစ်ခုပေါ်နေတာ။အဲ့ဒီသဘောလေးတွေကိုသတိကပ်လို့ရပြီဆိုရင်လည်းနောက်ကပညာလိုက်လို့ရပါပြီ။စိတ်ကြီးကိုအရင်ပြင်ရင်ပါအောင်ဆိုတော့သမထပြုအောင်ကြာမလို့ပါဘူး။ဘုန်းကြီးတော်ဆရာကြီးရဲ့နေရာတော့သမထအနေနဲ့စိတ်လေးစီညင်အောင်5မိနစ်လောက်ပဲလုပ်ခိုင်းတာပါပြီးတဲ့နဲ့အပြည့်ကိုနောက်ကနေပြီးတော့ပညာလိုက်ခိုင်းတာပဲပေါ်လာတာလေးကိုသိတော့ယူနေနေမယ်တတိယထားမှလည်းသဘောလေးပေါ်လာသိမှာပေါ့ယောဂီမန်ကြီးရဲ့တွေကတော့အများနဲ့ပြည့်ညက်ကိုပဲမြင်နေတဲ့အခါကျတော့ဒီသဘောဆိုတာလေးကိုမသိဘူးပေါ့ပရမတ်သဘောလေးပေါ်လာအောင်မသိဘူးအဲတော့အဆိုင်ခင်းမြင်နေတော့ဥပဒနာရှုလို့မရပါဘူးအဲတော့ဒီနေ့ထားပြီးတော့မှသဘောလေးပေါ်တာသိပြီဆိုတာနဲ့ပဲအိမ်နောက်ကနေတော့ဉာဏ်လေးနဲ့ဒီသဘောလေးတွေတစ်ခုတစ်ခုပေါ်နေတာသိရတယ်အဲဒီတစ်ခုနဲ့တစ်ခုများမှာပြက်ပြီးပြက်ပြီးဆိုပြီးတော့မှလိုက်ပြီးတော့မှတွေးမိနေရတာပါပဲပုံစဲပုံစဲလေးတွေကိုပြက်ပြီးပြက်ပြီးတွေးရတာပေါ့ပုံစဲဆိုရင်လည်းပေါ်တော့မှလည်းတွေးတဲ့ဉာဏ်ကဝင်လို့မရဘူးအဲတော့တွေးတဲ့ဉာဏ်ဝင်ရင်လည်းပေါ်ရုံမှရှိတော့ဘူးတော့အဲတော့ဉာဏ်နဲ့ကြည့်လိုက်တဲ့အခါမှာမရှိတာပဲတွေ့မှာပေါ့ဒီဟာနှစ်စိတ်ပြန်ရဖြစ်ဘူးသဝေနာပြန်ရဖြစ်ဘူးပြောရတဲ့အတွက်အရှုဉာဏ်ရဲ့ပြဉ္ဉာဏ်နဲ့ကြံပြီးဖြစ်ကြမရှိပါဘူးအရှုဉာဏ်ရင်းညိုလေးမှာသူ့ရဲ့ဉာဏ်လေးပေါ်တဲ့အချိန်မှာသူ့ရဲ့သူ့ရဲ့ဉာဏ်လေးပေါ်တဲ့အခါမှာအရှုဉာဏ်ခုနကထုတ်တဲ့ဘောလေးဖြစ်ဖြစ်ကြည့်တဲ့ဘောလေးဖြစ်ရမရှိတော့ဘူးသိဥစ္စာကိုအရှုပါများလာရင်တော့ဒီနည်းနဲ့သဘောကျအဲ့တော့တရားရှိမှန်းလေဆိုတဲ့ဟာသမထကိုတန်းနိုင်တော့ခဏတစ်ခုပဲဒီထောင်တော့ကောင်းပါလိမ့်တဲ့နိုင်ရှိတဲ့ကတည်းကရှိရှင်ရင်းနဲ့လည်းဖြစ်ပြမှာပဲအပြစ်မှာပဲဓမ္မကြီးပြီးသွားပြီးတော့မှနောက်ပိုင်းကျတော့ဖြစ်ပြကိုဖြစ်ပြမြင်လာပါလိမ့်မယ်ဦးလင်းထိုင်တာတော့အဲ့ဒီဘောမျိုးနဲ့ပဲထိုင်ပါတယ်ဘုရားကျတော့တရားရအရင်ကဖြစ်ပြရှိဖို့ပဲမှားနေတဲ့အခါကျတော့ဦးလင်းဒီမှာတရားစထိုင်တာနဲ့တရားစထိုင်တဲ့အချိန်တော်တော်များများပါပဲအဖြစ်ကနေစပြီးဉာဏ်နဲ့လိုက်တာဝင်နေခက်ကြီးရတော့ဦးလင်းမှာသိမထင်ရှားရတဲ့အတွက်အန္တရာယ်ကအင်းကြီးချက်ပေါ်လာပြီးစိတ်ကလေးတွေပဲဖြစ်ဖြစ်ပြန်လိုက်ရှင်းရှင်းလင်းလင်းလိုက်နေတာပါပဲအဲ့လိုပြင်းနေပဲအဲ့အဖြစ်ပေါ်မှာပဲစိတ်ကပြေသွားပြီးတော့မှဒုပ္ပဒနာဖြစ်ပြတဲ့စိတ်စိတ်မြင်လာတော့တာပါပဲအဲ့လိုဖြစ်အောင်ဉာဏ်သာတာကပုံပြီးတော့မှထိရပါတယ်အထုကလုပ်နေပါလေဖြစ်ဖြစ်မြင်တဲ့ကုသိုလ်အကြီးဆုံးဖြစ်တဲ့အခါကျတော့အနိုင်ရောတမန်ထားတဲ့အချိန်ကိုပုံမဲနဲ့ဖြစ်ဖြစ်ကိုပဲရှင်သာပြောရှင်တာပုံလို့မှကောင်းပါလေမြင်မြင်အောင်ရှုမယ်ဆိုတဲ့သိခါအောင်ဟောဖြစ်ဖြစ်မြင်တဲ့ဆိုတော့ရတယ်ဒီရည်စီအကြည့်နေလို့ပါပဲရှင်ရဲ့အခါကျတော့ရင်ရောမြင်နေရတာပဲပေါ့အဲ့ဒါနဲ့ဒီလိုက်ကြည့်နေတော့ရင်တွေပဲမြင်နေပါဘူးမြင်သေးတဲ့တွေ့ရတဲ့တော့အားကြီးအောင်းနေမရှိတော့ဘူးရည်ဖြစ်တဲ့အတွက်ပြတ်သွားလို့ရတယ်ဒါကြတော့ဉာဏ်နဲ့တွေးမှမြင်တာပေါ့ဒီရည်စီအောင်ဉာဏ်နဲ့တွေးနေမှဒီအောင်းနေမြာမှာအစ်စ်တွေသာထိုးလာတယ်။ဉာဏ်နဲ့အစ်စ်တွေဖြစ်နေတယ်ဆိုတော့ဉာဏ်လေးနဲ့မြင်ရပါတော့။အဲဒီစစ်မီးအောင်မီးအောင်ကြည့်တဲ့အခါကျရင်လည်းဒီတိုင်းကြည့်နေတော့ဒီနေအောင်ပဲဒီနေအောင်ပဲမြင်ပါပဲ။အဲဉာဏ်လေးနဲ့တွေးရင်ပြည်လာနေတဲ့အတွက်အစ်စ်တာအစ်စ်တွေဉာဏ်ကြီးအစ်စ်တွေကြောင့်လို့ဒီနေအောင်အစ်စ်တွေချိန်တိုင်းချိန်တိုင်းအသာထိုးနေတယ်။နေအောင်အောင်းနေမြာမှာနေအောင်အစ်စ်တွေဆက်ပြတ်အသာထိုးနေတယ်။ဒါလေးကိုတွေးမှပြက်စီရအောင်ဒီခန္ဓာပါလေဒီတိုင်းပါလေဉာဏ်ကြီးပဲဆိုရင်တော့ဒီရုပ်ပဲဒီစိတ်ပဲရှင်းတာပေါ့ဒါပေမဲ့ဒီကိစ္စကတွေးရဆိုရင်တော့ဟောစိတ်ကလည်းအဖြစ်ပဲရုပ်ကလည်းအဖြစ်ဝိညာဉ်လေးရဲ့အဖြစ်အဲ့လိုကြည့်နေတာပေါ့အဲ့ဒါတွေးမှပဲပြက်စီတဲ့ဘောပါလေရုပ်ရှင်ကြီးကြီးတဲ့ခါလေးဒီတိုင်းပဲပေါ့သူချားနေတဲ့ဘောကြီးမြင်နေတော့မြဲတော့ကွာဒီလူဒီလူပဲဒီရုပ်ကဒီရုပ်ပဲရှင်းနေတာပေါ့ဒါပေမဲ့ဉာဏ်လေးနဲ့တွေးမှဟောဒါဒီဥပ္ပမနည်းဥဆိုတဲ့ဘောလေးကိုသိနိုင်တာပေါ့အဲ့တော့ဟောဖြစ်ပြမြင်နေဆိုတာဒီဘောကြီးရဲ့အတိုင်းပါသွေးမှာဖြစ်တည်နေဆိုတော့တန်လျာမရှိဘူးပါပဲဖြစ်ပြီးဖြစ်တယ်ဆိုတော့ရှင်းစမ်းမဟုတ်ပါဘူးညာဘုံကပေါ်လာတဲ့အမှန်တရားပါပဲဟုတ်တယ်မှန်ဆိုမြင်နေမြန်တယ်ဒါပေမဲ့ဒီမှန်တရားယူရှင်းရှင်းနဲ့ရှင်းတဲ့တိုင်းခုရှိတဲ့ခုမရှိဘူးညင်းတဲ့ကြလို့ကြောက်လို့မျိုးလူမျိုးမြင်တာအကြောင်းမရှိဘူးဆိုတော့နားလည်ထားဖို့အရေးကြီးပါတယ်သွေးနေရာတော့အားလို့လည်းဆိုတော့သမာဓိရှိဆိုတာအမြင်မှန်သူ့မှာသမာဓိကပ္ပဆိုတာအကျဉ်းမှန်ပေါ့အကျဉ်းမှန်ဆိုတာတွေးတော့ကွာ ကျင့်ဆိုတာအတွေးပဲပေါ့အကြောင်းကိုလည်းမဟုတ်ကြတော့ဆရာကြီးရမြတ်ဆိုတာတွေးလုံးလို့ပြောခဲ့တာပေါ့တွေးမှအပြည့်သိမှာတဲ့မတွေးပဲနဲ့တော့အပြည့်မသိဘူးပေါ့အဲ့ဒီမှာလည်းတမန်တင်ကပ်ပါဆိုတာတမန်တင်ကပ်ပါကြီးမှာတမန်လေးကြီးဖြစ်မှာပေါ့တမန်တင်ကပ်ပါမပါပဲနဲ့တမန်လေးကြီးအမှန်မြင်လာကြရမရှိပါဘူးမဟုတ်ကြတော့ဆရာကြီးတော့အယူအဆကိုရှင်းထားတာရှိပါတယ်ဘုရားမှာမတည်နေတဲ့လူတွေအတွက်ကတော့တမာတင်ကပ်ငြင်းရရှိရရှိရမယ်သူကငြင်းရတွေးနေရတယ်တွေးမှလည်းဖြစ်တယ်လို့ဒီမှာမတွေးတဲ့နဲ့အကျင့်မသိဘူးပေါ့ဘုရားမှာဒီပြီးသားကျတော့တမာဒိဋ္ဌိဆိုတဲ့တမန်တရားဒီခန္ဓာဖြစ်တဲ့ဆိုတာကိုတမာဒိဋ္ဌိကနှလုံးသားမှာသိမ်းသွားပြီးဖြစ်တဲ့အတွက်သူကဒီတမာဒိဋ္ဌိကြောင့်မလို့တမာတင်ကပ်ဖြစ်တယ်အဲ့တော့တောတကံဒီကြီးသားလူတွေဗရိယဖြစ်ပြီးသားလူတွေအတွက်ကတော့တမာဒိဋ္ဌိကအရင်ရှင်းကြတယ်ပြီးတော့မှသမားတင်ကပါနောက်ပါလိုက်တာ
ဥဆောင်လို့
သမားလေးကြီးဥဆောင်တဲ့တော့ဖြစ်သွားတာပေါ့။တရားမရသေးတဲ့ဒီလိုကတော့သမားတင်ကပါဆိုတဲ့သူရဥဆောင်ပါပေါ့။အဲ့တော့ဘုရားဟောလာတဲ့ဒီအကျင့်မှဖြစ်ဖို့ဆိုတာလေရှိကသမာဓိသမာဝါယမသမာဓမာတိဆိုတဲ့ဒီသဘောလေးကြီးစိတ်တပံပေါ်လာတဲ့သဘောခန္ဓာလေးတွေကိုဒီထားနိုင်ပါလေ။နောက်ပါနေပြောမှာအမြဲတမ်းကြည့်လို့ရအောင်။ရှေ့ကသမာဓိကအဓိကဥဆောင်လို့ဆိုရင်တော့သမာဓိရောသမာဓိတပ်ပါသိလို့မရဘူးအဲ့တော့ရှိပိုင်းကသမာဓိဖြစ်ရမယ်ရှိပိုင်းဆိုရင်လည်းပေါင်းပြီးဖြစ်တာပေါ့ဒီလိုတော့ပြည့်ညက်တွေပိုင်ခဲတွေရောကြမ်းမင်းမတွေကိုခြေနဲ့တွေကောင်းတွေကိုတည်ထားရတယ်ပြောမှာဒီတည်ကြီးကိုကြောင်းရတာအဲ့ဒါမှလည်းဒီမှန်ဖြစ်တော့မှန်တော့ဒီမှာရင်းတဲ့ဘောလေးတွေကြားတဲ့ဘောလေးတွေပူတဲ့ဘောလေးတွေအေးတဲ့ဘောလေးတွေဒီဘောလေးတွေကိုသိပြီဆိုတာနဲ့အဲ့တော့ပါလေပြောမှာသူလိုက်ရင်သမာဓိကြီးဖြစ်တော့တာပေါ့မှန်မြင်တော့တာဟောတာကိုကျင့်ကြံကြည့်ဆိုရမှာနိုင်ရောမှာသိသိနေရသိတာနဲ့လည်းအပြည့်စီတာသိသိနဲ့ဒီဓမ္မလေးကြီးကိုပိုင်ပိုင်နေနေကုညာနေမှာသိနေကြတာပါလို့ဖြစ်ပြီးပြည့်နေတာဝေနာလေးတွေမြဲတာသိသိလေးတွေမြဲတာအဲသိဖို့လားရင်းကြီးတာပါသတိကောင်းဆောင်လို့လည်းသတိပဋ္ဌာန်လို့ခေါ်တာလည်းဘုရားကပြောရရင်ကြားပါလေသတိပဋ္ဌာန်ဆိုလို့သတိကြီးပဲမဟုတ်ပါဘူးသတိကဥဆောင်လို့သတိမရှိရင်လည်းဒီဓမ္မလေးကပ်ပါနဲ့ဓမ္မလေးကြီးကသိပဲဖြစ်လို့မှမရပဲသတိထားမှလည်းမနောသိဉ္စီဖြစ်ပါဘူး။အရှိအသမာဓိမှမရှိရင်သမာဓိကပ်ပါမဖြစ်ဘူး။သမာဓိကပ်ပါမရှိရင်သမာဓိတည်းလည်းဖြစ်ဘူး။အဲတော့ငူနီယာတော့မိစ္ဆာသတိဖြစ်နေတယ်။မှားတော့သတိအဲဒါမျိုးကိုမြင်တော့လည်းကြောက်ကြမြင်တယ်၊ဗိမာန်မြင်တယ်၊လူရဲ့သတိစံနေမြင်တယ်၊ချောရံလာတယ်မြင်တယ်။အိစ္ဆာရှိပန်းတော့မိစ္ဆာသတိဖြစ်တဲ့အတွက်မိစ္ဆာသတိဖြစ်တဲ့အမြင်မှာမိစ္ဆာသင်္ကပ္ပဆိုတဲ့အတွေးမှာသတိကမှားနေတဲ့အခါကျတော့အတွေးရလည်းမှားပြီ။အတွေးမှားတော့မြင်လည်းမှားတော့တာပါပဲ။ဆရာလည်းသတိဖြစ်ပါဆိုတော့အမှားလမ်းနေတဲ့ဆန့်ကျင်တဲ့အမှန်ကြီးပဲပေါ့။ဒါအမှန်ကြီးရရရှိတာကိုတကယ်သိတာပေါ့။ကျန်ပန်းကြီးရှိရတဲ့ဘောလည်းမဟုတ်ဘူး။ဖြစ်ပြီးပြည့်နေလို့ဖြစ်ပြီးပြည့်နေတာကိုမြင်အောင်ရှိရတဲ့အတွက်ဒါပေမဲ့ကအစွဲတွေကနာနေတဲ့အခါကျတော့နှလုံးသားမှာတန်တရာကအမြင်မိုင်းနဲ့နေလာတဲ့အခါကျတော့အစွဲနာနေတဲ့အတွက်လည်းဒီအစွဲကိုဖျောက်ပြရမှာ။မရှိတာကြီးကိုသိနေတာ။ဝိဒာတိဖြစ်နေတဲ့ဥစ္စာတွေကိုသမာတိဖြစ်လာအောင်တကယ်ရှိတဲ့ဘုရားဟောတဲ့ခန္ဓာ၅ပါးဒုညဉ့်နဲ့ဆိုတဲ့သဘောခန္ဓာလေးဟုတ်ဒီဖြစ်တာအရင်သတိထားတာအဲ့ဒါကြောင့်ဒီပဋ္ဌာန်လို့ခေါ်တာပြီးတော့နောက်ပိုင်းဒီမှာပညာနဲ့လိုက်ပြီးတွေးပြတယ်ဆိုရင်တော့အဲ့ဒါကိုမြင်ပါလိမ့်မယ်ဖြစ်ချက်ကိုသိလာရင်အဲ့လိုဉာဏ်များသိလာရင်ကိုယ်ဉာဏ်ထဲမှာဆင်းရဲခြင်းကြောက်အောင်ပါအဲ့တော့ဒီကိစ္စကသမာဓိဖြစ်ဖို့ပါအဲ့တော့စတဲ့ဟောကသမာဓိဆိုတဲ့အတိုင်းကခုပါနေဘုဟုကျတော့အများကြီးပဲပြောပါတယ်ဝင်နေထွက်နေဝင်နေတဘောထွက်တဲ့တဘောဘောပုံမှန်တော့ဘုလို့ဆိုတာကိုသူတို့ကျတော့လည်းအဲ့ဒါကိုပြောပါတယ်ဘောလေးကိုတည်ထားလို့ရေးကြည့်ရတယ်။ဘောလေးမြင်နေဆိုရင်တော့ပညာနိုင်ရပါပဲ။စလုံးကြီးနေရတော့ပညာအချင်းမလိုက်ဘူး။သူ့နဲ့ကြည့်နေတယ်ဆိုရင်သူကသမထနည်းနဲ့သွားတာကိုမြင်နေတဲ့ဘိုးတွေကတွေ့ပြမှယူတဲ့သဘောမျိုးဘိုးတွေကအများကြီးကတော့သမထကိုတော့မှပြန်ပြီးကြိုးစားပြီးတဲ့သဘောမျိုးနဲ့ဆိုတော့ဒီသောတပန်ကြီးကိုဒီတရားကိုကြားဖို့ရေးကြည့်တဲ့အတွက်လည်းဥပဒနာတက်တက်လန်းနဲ့ကြားသွားတာဖြစ်တဲ့အတွက်သဘောနောက်ကဒီခန္ဓာလေးနောက်ကတိနောက်ကပညာရဲရလိုက်ကြတာဒါတော့ဉာဏ်ဆုံးဆိုးတဲ့သိချတဲ့ပညာရနိုင်တဲ့နန်းပါပဲဆရာလေးခင်ပြီးခဲ့တဲ့န
န်းကြီးပြည့်နေတဲ့ဆိုတာလည်းပြီးတော့လို့ဆရာဦးနေရဲ့မိရှိလိုပဲဉာဏ်နဲ့သိတဲ့တဘောပဲဒါတော့သတိမလိုပါနဲ့သူကမြင်နေဆိုတဲ့အခါကျတော့ဉာဏ်တော့ရဲ့ဉာဏ်ရပြီလို့ပေါ့အရင်သမိပုံမှန်တန်းဉာဏ်တော်မျိုးတွေဟိုမှာခန္ဓာကိုယ်ရပြီးတော့ရှိတဲ့သင်္ခါစိတ်ပိုင်းကြီးပရိကြာရီမြရတာမျိုးတွေကိုသင်သက်တာရှိပါတယ်အရှင်မြင်သောမှုပေါ့လေအဲ့တော့ဖြစ်ဖြစ်နေနေဆိုတာကတော့ကိုယ်သိရှိပဲပုံပေါ်ဒီစိတ်ရဲ့မရှိဘူးပေါ့ဖြစ်ပြီးတော့ကျက်သွားတာလေးကိုဒါဖြစ်ပြီးကျက်သွားပြီဒီစိတ်ကလေးဘာသာရှိနေရတယ်မရှိတော့ဘူးလို့သိမှုလေးကိုလည်းဒါလူရင်းဆိုတာလည်းသိဖို့လိုပါတယ်သူကဖြစ်ဖြစ်နေမှုပေါ့အရှင်မြင်လွဲမှောက်မှုတွေရှိပါတယ်အဲ့တော့ဒါဒီဘုဟုကျတော့ဘုရားကြီးကပြည့်တဲ့စိတ်ကြံဥပဒနာကိုသူယောဂီတွေက ိတ်ကိုရှုလို့ရနိုင်ပါလားဆိုတာတရားလေးရှိပါတယ်။မရနိုင်ဘူးလို့လည်းအချို့ကိုပြောတယ်ဆိုတဲ့ကြားမှုရတယ်ရှိတော့အချို့ကမကျူးနာသေးဘူးအရင်စပြီးဖြစ်နိုင်လို့ဆိုတဲ့သဘောလေးတချို့ရှိပါတယ်။အဲတော့မြတ်စွာဘုရားကိုယ်တိုင်ရတဲ့စိတ်ဓာတ်ဥပဒနာဆိုပြီးတော့အရှင်ရှားဟောထားတဲ့ပြောကရနိုင်တယ်ဆိုပြီးယုံကြည်နေတယ်အားထုတ်တဲ့ပုဂ္ဂိုလ်ရတယ်ဒါမရရအောင်ရနိုင်တယ်လို့ယူကြည်ရဲ့ဆားပြီးတော့အားထုတ်မယ်ဆိုရင်ရနိုင်တယ်ကြောင်းရတယ်ပြောလို့ပါလိမ့်မယ်
။စာပြီးလုပ်မယ်ဆိုရင်ကအဓိကတော့ယုံကြည်တဲ့ကစတာပေါ့စိတ်ကြည့်ရတဲ့မဟုတ်တဲ့အရာကြီးကဖြစ်နိုင်လို့ပဲဒီစိတ်ကိုအခန်းတည်းလေးတိုက်တွန်းနေတာပေါ့။ကိုယ်လည်းဒီထဲမှာပါတယ်တော်ကြီးပြောတာတော့ဖြစ်နိုင်တယ်။သူတကားကိုယုံကြည်ရမှာပေါ့။သူတရားကိုယုံကြည်တယ်ဆိုရင်တော့သူပြီးတဲ့အသိဉာဏ်ကိုယုံကြည်တယ်ဆိုရင်တော့သူပြောတာကိုယုံကြည်ရနိုင်တယ်။ဒါယုံကြည်ခြင်းနဲ့ကိုယ်လည်းရှိရမှာပဲဆိုရင်ယုံကြည်ခြင်းနဲ့ကျောင်းကြီးပြောတဲ့အတိုင်းအားထုတ်နေဆိုရင်တော့စိတ်ကိုလည်းထူရလာမှာပါ။ဒီစဉ်ကိုတွေ့လေစိတ်ကိုကျောင်းကြီးပြောလို့လားထူရတာပါ။အဲ့မဲ့စိတ်ထဲမှာတော့ကိုယ်ကတော့ဓာရမဖြစ်နိုင်ဘူးပဲထင်တာပေါ့။ဒါပေမဲ့ကိုယ့်အခြေအကိုလက်မခံဘူးပေါ့။ကျောင်းကြီးရဲ့တရားကြီးဒါပါများပါတဲ့အခါကျတော့ကျောင်းကြီးပြောတာတော့ဖြစ်ပါမယ်။ဒါပေမဲ့ကိုယ်လည်းထူနေရမှာပဲဆိုတဲ့ယုံကြည်တဲ့ဓာရတရားကိုဝင်လာပါလေ။ဝင်လာတဲ့အခါမှာကျူးစားပြီးထူတဲ့အခါကျတော့ပထမတော့ခက်တာပေါ့။အမှန်တကယ်လို့ရှုတာရှုရတယ်ဘုံမကြောက်ဘူးရှင်နေတဲ့တဘောမကြောက်ဘူးဒါပေမဲ့ရှုရင်းရှုရင်းနဲ့ကျော်ရင်းကျော်နဲ့ရှင်းသိမ်းလို့သိကဲခတ်တာပါပဲကဲခတ်ရင်ကဲခတ်ရင်လည်းဩမရှိဘူးဆိုတဲ့အိစ္ဆာဆိုတဲ့တဘောနေရာကိုရှင်နေတဲ့တဘောကြောက်တာပါရှင်းသိလို့တော့အားထုတ်တဲ့ရှင်နေကြရတာပါရှင်းသိမ်းလို့သိလိုက်နေရတာပါစိတ်ထုတ်မှာပေါ်တဲ့စိတ်လေးကိုအမြဲမမြဲဘူးတွေးကြည့်နေရတာပါပဲဉာဏ်နဲ့တွေးတယ်ဆိုတာကတတိကလည်းအချက်ကိုတတိထားတာဖြစ်သွားတာပေါ့အစာပိုင်းလေးမှာကျတော့ဒီကတိတဲ့သဘောမျိုးလေးဖြစ်နေတာပေါ့တတိကတတိကကတ်ထားတာပဲနောက်ကပညာသဘောနဲ့မလာဘူးအဲနောက်ပိုင်းကျတော့တတိနဲ့ပညာတိကျကြီးကြီးဖြစ်နေရနေပြောတာနောက်ပိုင်းကျတော့အချက်ပါများလာတဲ့အခါကျတော့တတိထားလာရင်ကအချက်ကိုတတိထားပြီးလားဖြစ်သွားသဘောကတတိထားတယ်ဆိုတာကဒီဟောတာမြင်စိတ်ပဲခြားစိတ်ပဲဒီလိုမျိုးတတိထားနေတယ်အစာပိုင်းလေးမှာအဲ့လိုသတိထားလို့မြင်သိတို့သတိထားလိုက်တယ်ပြီးတော့မှမမြင်ဘူးတွေးလိုက်တယ်အဲအစပိုင်းကျတော့အဲ့လိုမျိုးရှိတာပေါ့ဟောကျတော့မသိကြရတော့မြင်သိတို့သတိထားတဲ့ဒါလေးကိုမြင်သိတို့ကြည့်တဲ့အချိန်မှာအမှန်ရင်အဲ့မြင်သိကမရှိတော့ဘူးကြည့်တဲ့စိတ်ကဒီမှာပေါ်နေပြီမြင်သိကမြင်လုံးမှာပေါ်တာမြင်လုံးကမြင်သိထုတ်ပြီးတော့မှကြည့်တဲ့စိတ်ကဒီရင်းညွတ်မှာပေါ်တာအဲ့တော့ကြည့်တဲ့စိတ်ပေါ်တဲ့အချိန်ကမှထပ်ပြီးတော့မှဒါကိုမြင်သိပဲကြည့်လိုက်တော့မရှိတာကြီးကိုသိလို့ရှင်နေတာပေါ့အဲ့လိုသတိထားပြီးတော့မှဒီမြင်သိကလေးကိုမမြဲဘူးလို့ပြောတာတွေ့ရအစာပိုင်းကတော့အသားမကြောက်ဘူးပေါ့ဒါပေမဲ့ရှိပါများလာတဲ့အခါကျတော့ကျန်ရင်းပြောတဲ့အချိန်မှာဖြစ်သိမ်းတော့သိလိုက်နိုင်တာပါပဲမြင်သိပေါ်လာတဲ့ဒီမြင်သိကလေးကိုပြည့်စုံနေတယ်ရှိတယ်သိတဲ့အစိတ်ကိုလည်းပြည့်စုံနေတယ်ရှိတယ်ဒီခါနေတဲ့မြင်လို့သဘောကျတဲ့စိတ်ကလေးပေါ်လာတယ်အဲ့ဒီသဘောကျတဲ့စိတ်ကလေးလောကလေးကိုပြည့်စုံနေရှိတယ်တွေ့ရတာကအများကြီးရှိတာပေါ့အချင်းချင်းရှင်ရင်းရှင်နဲ့မြင်နေစဉ်လဲဒီနေ့ဒီနေ့ခိုင်ရင်ကြီးလားဆိုတဲ့တန်ရားမရှိတော့ဘူ
းသစ္စာရှုကြတာပုံကိုရတော့ဟိုလားပြစ်ထုတ်ပါလေတဲ့ရပါတဲ့ပုံလေဟိုလားတန်ရားတွေလည်းတကယ်ကြက်ပါပြည့်ရတာဆိုတန်ရားလည်းရှိတော့ရှိပါမှာဒီလိုကနေပြီးကျိုးစားပြီးတော့စိတ်ပါများစွာပေါင်းများအားထုတ်တော့ပြီးကျိုးစားတော့ပြီးဆိုရင်တော့တကယ်တန်ရားရှင်းရှင်းနဲ့တကယ်ပြစ်ထုတ်ပါတဲ့တကယ်ပြက်ဖို့တကယ်ညံနေနေအောင်လားရှုနိုင်တော့မှာဖြစ်ပါတယ်အဲ့ဒါလိုယောဂီတွေကရှင်းပြီးကျိုးစားပြီးတော့ရအောင်ကျိုးစားဖို့ပါအဲ့တန်ရာကိုလက်မခံဘူးပေါ့တန်ရာကဘာလို့ရှိလဲဆိုတော့ဉာဏ်အောင်နိစ္စလို့ထင်ထားတဲ့အခါကျတော့ဒီနိစ္စဆိုတော့လွယ်မှုနဲ့လက်မခံနေပါဘူးဒါပေမဲ့အဲ့ဒီလက်မခံနေတဲ့စိတ်ကိုရှုမှတ်ရင်းနဲ့ကျူတာအားထုတ်ရင်းနဲ့အဲ့တန်ရာစိတ်ကတရှိသေးနဲ့ပါပါပါပြီးနောက်ဆုံးရတော့ပြတ်သွားတာပေါ့ဒီစိတ်မမြဲဘူးဆိုတာကိုရှုမှတ်တာများတဲ့ဒီနဲ့ဒီတန်ရာကိုတတ်လို့ရတာပေါ့ဘူးလို့ဒီတန်ရာအရင်နဲ့ရှိပါပဲဟောကမရနိုင်ဘူးရှင်လို့ရှုမှုဆိုရင်တော့ဒီကဒီတန်ရနဲ့နေတော့ဒီတန်ရပေချတဲ့အတိုင်းပဲခံရမှာပဲပေါ့အဲတော့တရားထုတ်တယ်ဆိုတာကတရားဟောတဲ့တရားကိုကိုယ်တိုင်လက်ရှိအားထုတ်ရင်းနဲ့ကိုယ့်ရဲ့တရားတရားကတရားကိုနားလည်လာနေပြီကိုယ့်ရဲ့တရားတရားကခိုင်မြဲလာနေပြီခိုင်မြဲလာနေပြီကိုယ့်ရဲ့တန်ရကသိနေပြီပေါ့အဲတော့ကိုယ့်လူကတော့ဖြစ်နိုင်ရင်မဖြစ်နိုင်ဘူးဆုံးဖြတ်ဖို့လုပ်ဖို့ပေါ့ဖြစ်နိုင်ရင်မဖြစ်နိုင်ဘူးဆိုတာတရားနဲ့ကျောင်းကြီးကဘုရားမှာနားလေပါတယ်သူကလည်းကိုဖြစ်နိုင်တဲ့ရှောက်နိုင်တဲ့လမ်းမျိုးလို့လည်းသူကခင်းပြီးသွားခဲ့တာပဲအဲ့တော့မဖြစ်နိုင်ဘူးဆိုရယ်ကိုအချင်းတော့လက်မခံဘဲနဲ့ဖြစ်ဖို့ဖြစ်ရမယ်ဆိုရင်စိတ်ကိုယ်ကဘုံဝင်လာအောင်ကြိုးစားပြီးမွေးရမှာပဲဘုရားဆိုတာလည်းကျောင်းကြီးရဲ့တရားကိုဘုဟုတရားကိုနားရဲဆိုတော့ဒီစိတ်ကဝင်လာပါလေကျောင်းကြီးရဲ့တရားတရားကျောင်းကြီးရဲ့ခိုင်မာတဲ့စိတ်ဓာတ်တွေကကိုတို့ကူးဆက်လာပါပဲအဲ့ကူးဆက်လာပြီဆိုတဲ့အခါကျတော့တရားရှိမှရင်ဘုရားမှာကြည့်ရမှာ
ဒါကိုလည်းဟိုကမဖြစ်နိုင်ဘူးဆိုတဲ့စိတ်နဲ့ရှုနေတယ်ဆိုရင်တော့ဘုဟုဇရာကြားကြီးကပြောပါတယ်။ဘုန်းကြီးကတော့ဘလောက်ပဲဟောဟောရှုမှတ်တဲ့လူကကိုကတော့တစားတစားနဲ့ရှင်းပြတယ်မဲ့လောက်အောင်ပါပဲဆိုတဲ့စုံနေတဲ့စိတ်နဲ့အားထုတ်နေတယ်ဆိုရင်တော့ရမှာမဟုတ်ပါဘူး။ကိုကိုရံကလူလားလားနဲ့ဆရာကြီးပြောတာကတော့ဖြစ်ရမယ်။ကြရင်ရတဲ့အချိန်တော့ဖြစ်အောင်ကြိုးစားမယ်ဆိုရယ်စိတ်ထားနဲ့မဖြစ်ဖြစ်အောင်လုပ်မယ်မရရအောင်ယူမယ်မရှိတဲ့ရှိတဲ့အောင်ရှိမယ်ဆိုရယ်စိတ်ထားနဲ့ကြိုးစားပြီးရှိအောင်ပါအဲ့ဒါမှလည်းရှိတယ်ပါဘာဒီလိုကတော့မလုပ်လို့မဖြစ်ဘူးမတတ်လို့မဖြစ်ဘူးဒီပြညာကိုမရလို့မဖြစ်ဘူးစိတ်လေးဝေနာလေးရဲ့အဖြစ်ကိုမမြင်လို့မဖြစ်ဘူးဆိုရယ်စိတ်ထားနဲ့ကြိုးစားအောင်ပါအဲ့ဒါမှလည်းရပါလိမ့်မယ
်ဒီလိုလိုမိုးဖို့နည်းနဲ့ရှင်းတဲ့အခါမှာကျတော့ဘုရားကြီးရဲ့တရားတော်တွေကိုညောင်းမှုရယ်ရေးကြည့်ပါလေတရားမသာမထုတ်ခြင်းပေါ့လေယူတင်ပြီးတော့တတိယအနေနဲ့ရောသိစရာအနေနဲ့ရောနောက်အရေးကြီးလို့တရားမထုတ်စေဒီတရားကိုတကယ်ကိုယ်တိုင်ကိုယ်ကျင့်ရဲ့ကြိုးအားထုတ်နေတဲ့ကာလတွေပါလေကျတော့ဘုရားကြီးရဲ့တရားတော်တွေကိုတကယ်ပေါ့လေလိုအပ်တဲ့တရားတော်တွေကိုသင်ခံရတော့နောက်မှုရယ်ရေးကြည့်ပါအဲ့ဒါနဲ့လည်းပတ်သက်ပြီးတော့အမိကြီးပါအ
ဓိကကတော့ဒီလိုလုပ်ဖို့ဆိုတာကအချိန်တိုင်းလုပ်နေရတဲ့အလုပ်မျိုးဖြစ်နေအောင်ရဲအခုလောက်ပြီးအောင်ဆိုရဲအလုံးမျိုးမဟုတ်ဘူးအချိန်တိုင်းအချိန်တိုင်းကုသိုလ်မှာလောဘဒေါသမောဟမဖြစ်အောင်တရားကိုနှလုံးသွင်းနေရတဲ့လုံမျိုးဖြစ်တဲ့အခါကျတော့တရားအားထုတ်ရင်အားထုတ်ရင်ဝိရိယအားနဲ့ကြာပါရင်ဒါတရားနဲ့ကြာကြပါအဲ့ဒီအခါမှာဒီတရားတွေပြန်ပြန်ပြီးနားရဲဆိုရင်တော့ဆရာကြီးရဲ့စိတ်ကကုသမှုရင်းရင်းနဲ့စိတ်ကဒါတရားတွေပြန်ပြန်ပြီးတော့အားတက်လာတော့အဲ့တော့မပြတ်နိုင်ရင်တော့အင်မတန်ရှိရပါတယ်ဦးစင်းကိုဆရာကြီးရဲ့တရားကိုသလာသုံးတော့မနာပဲနဲ့တစ်တိုင်ကြီးဆရာထိုင်နေတဲ့အခါကျတော့နန်းသွင်းသွားတဲ့သဘောမျိုးပေါ့အထင်ကြောင့်မရှိမဲနဲ့ဝိရိယလုံတဲ့သဘောမျိုးဖြစ်သွားမှုပါလေ။နောက်ပိုင်းဆရာကြီးရဲ့တရားကြီးပြန်လာပြီးပုံမှန်အတိုင်းအားထုတ်သွားမှပဲသူတက်မှုရတာပေါ့။ဒီမို့လို့တော့နန်းသွင်းသွားနိုင်ပါလေ။အဲ့တော့ကိုကဆရာကိုလိုချင်လို့နဲ့ဝိရိယအားကြီးလို့နေလည်းမရဘူး။ဒါတရားအားနေတယ်ဆိုရင်လည်းမရပြန်ဘူး။ဝိရိယလုံလည်းမရဘူးပေါ့။နောက်တော့ဝိရိယအားနည်းနေတယ်လည်းမရဘူးပေါ့အဲဒီဥစ္စာကိုကိုလိုတဲ့ဥစ္စာကိုညှိနှင်းဖို့အတွက်ကိုတရားထုတ်နေတဲ့အခါမှာလည်းဉာဏ်ရတူတဲ့ဘယ်လိုလုပ်ရမလဲဆိုတာကိုမပြတ်လန်းလို့နေဖို့အတွက်ဆရာတော်ရဲ့တရားဝေကိုမပြတ်နာနေဖို့တော့လိုအပ်ပါတယ်ကိုကိုမျိုးမှရှိရအောင်နဲ့အချိန်ကိုအလဟတ်လည်းမဖြစ်ချင်ဘူးဆိုရင်တော့နားတဲ့အချိန်ရောထိုင်တဲ့အချိန်ရောမပြတ်သွေးပြီးတော့မှလုပ်ပြီးသွားတာကတော့အကျဉ်းချင်းစစ်ပြီးတော့မှများပါတယ်ကိုယ့်နဲ့ကိုယ်ဆိုရင်ကြည့်နေနေတဲ့ဆရာမရှိဘူးဆိုရင်တင်းကြီးရတော့နန်းလွဲလွားနိုင်နေတာပေါ့နန်းလွဲသွားတဲ့ဆရာတို့ကဘယ်နဲ့အချိန်ကြာပါလဲအဲတော့ဆရာကြီးရဲ့တရားတော်တွေကတော့ဆရာကြီးတရားတော်တွေနားရဲဆိုရင်ဆရာကြီးရဲ့စည်ရနာတွေဆရာတို့ရဲ့ပညာတွေဂရုဏာတွေသာတရားတွေနေရာရကိုယ်မပြတ်ဒီလိုလုပ်ချင်လာအောင်ဘလုံးလုပ်ချင်လာအောင်စိုက်တွန်းနေတာဖြစ်တဲ့အတွက်တရားနာရဲ့ကျူးကျူဆိုတော့အမှန်တန်ကြီးပါလေအလုံးမလုံးနိုင်တဲ့ဒီတရားနာရဲဆိုရင်တော့မှရာဒီယာဘူးကြီးခိုင်မာလာတော့ကိုယ်ကလုံးလုံးလေးနဲ့ဒီရာတွဲနာရယ်ဆိုရင်တော့ပွားပြီးပြည့်ရယ်ဆိုရယ်ဆရာတော်ကြီးဖြစ်တည်နေတဲ့အတိုင်းဆရာဖြစ်တည်နေတဲ့အတိုင်းဒီခန္ဓာရဲ့မှန်တရားဝေဒနာလေးသိလေးရုပ်လေးရယ်ဖြစ်လိုက်ဖြစ်လိုက်ဆိုတော့ပွားပြီးပြည့်လာအဲဒီတရားခိုင်ရဲသွားတာပေါ့ဒါဆိုကြတော့နာပဲနာနေတယ်သာဝတိပဲဖတ်တယ်ဆိုရယ်ဒီတရားမခိုင်ရဲဘူးဉာဏ်မသက်နှမ်းဆုံးတယ်ဆရာကြီးမသက်နှမ်းဆုံးမယ်သာဝတိနှမ်းဆုံးနေတဲ့ဘောမျိုးကြီးအောင်တွဲရင်းနဲ့ခိုင်နေဆိုရင်တော့ကိုယ်ခန္ဓာမှာနန်းဆုံးတဲ့ဘောဖြစ်သွားတယ်ဆိုရင်အဲ့ဒီပြည်ညာကိုယ်ပိုင်ပြည်ညာဖြစ်ပါတယ်။တရားပြောတဲ့သက္ကံကိုယုတ်ဂရေ9000ဉာဏ်ကဂရေသိန်းဆိုတာကဒါဉာဏ်မဲ့နန်းဆုံးနေတာပဲ။ကိုယ်ပိုင်ပြည်ညာထဲမှာမြင်လို့မြင်တော့ဖြစ်ဖြစ်စိတ်စိတ်သက္ကံကိုတစ်ချိန်နဲ့ဖြစ်ဖြစ်တစ်ချိန်တုံးချိန်နဲ့ဖြစ်ဖြစ်အဲ့မြင်တော့ကလေးပြည်ညာကကိုယ်ပိုင်ဖြစ်တာ။ကိုယ်အားကိုးတာအဲ့ဒီပြည်ညာကိုအားကိုးအောင်ပါ။အမြဲတမ်းပြီးတဲ့ဉာဏ်ဖြစ်ဖြစ်မြင်တဲ့ဉာဏ်ပေါ့။ကိုယ်ပိုင်အားကိုးရာဖြစ်တော့အောင်ကြတော့မပြတ်ကြိုးစားရှိမှန်နေပါပါ။တရားလဲနာပါ။နာလဲနာ။အဲ့မှာလဲဖိုင်ပေါ့။အလုံးနဲ့လက်တွေ့နဲ့သဘောတရားပိုင်းကိုပေါင်းစပ်ပြီးရှင်းလုံးနေဆိုရင်တော့ဒါအင်းနဲ့ဖြစ်ရောက်နေပါပဲ။ဒါလူဝင်နဲ့တရားဆန်းနေပြီးပို့ကောင်းပါလေ။အများတရားဆန်းပြီးဝင်နေကြတဲ့လူပေါင်းအဲတရားဆန်းသူကလုံလောက်တဲ့အခြေအနေဖြစ်ပါပဲ။တရားဆန်းနေမြင်မှလာဟောခုနှစ်ရက်နဲ့တရားရနိုင်တယ်ဆိုတော့ဘုရားရဲ့သံဃာအရာခုနှစ်ရက်တရားဆန်းနေတယ်ဆယ်တရားဆန်းနေတယ်ဈေးပါတာဖြစ်တယ်လို့ဟောအခုလိုတရားကောင်းတဲ့အမှုကြီးရတယ်ဆိုရင်တော့ပုံမှန်နေတိုင်းကိုယ်အိမ်မှာအားထုတ်ရင်းနဲ့တရားနာရင်းနဲ့ဝိရိယပြင်းပြရင်ပြင်းပြလို့အချိန်ကြီးပြီးရင်ပြီးလို့တရားဆန်းနေဝင်ပြီးတော့မှဘယ်နှပင်ကြီးနဲ့အားထုတ်ရတယ်ဆိုရင်တော့ကိုယ်ကသိထားတဲ့အသိဉာဏ်ကို ဒီလိုရိဒါတွေမှာပဲဒီတရားစံတစ်ခုလောက်နဲ့ပဲရနိုင်တဲ့အနေအထားရှိပါတယ်။ယုံကြည်တဲ့တရားတရားတော်လိုတာပေါ့။ဆရာကြီးကတော့အဋ္ဌကံကိုပဲခင်းမိခဲ့တာပေါ့။ဘုရားကျတော့ဓာတ်ဖြစ်စီနေတာနဲ့ကျန်တယ်။နေ့စဉ်ပုံမှန်ရင်းသားလို့ပုံမှန်တော့ဒီပိုင်းနဲ့ပဲဒီတရားသိအောင်ပုံမှန်ရလာနိုင်တော့ခင်းမိသွားခဲ့တာပါ။အဲဒီကတရားနာရည်ဆိုတဲ့အတိုင်းပါဒီမှာလဲတရားနာရည်နဲ့တရားထိုင်လို့ရတယ်ဆိုတော့သိနေနေတာပါ။အဲ့ဒီတော့နိုင်ရင်ထိုင်လို့မရဘူးဖြစ်နေတယ်။နိုင်နိုင်ရဲ့လို့ပြောပါမယ်။တရားထိုင်လို့မရဘူး။ဘုရားကျေတော်ဖျားလေးကိုယ်တိုင်ပြောပါတယ်။နာတရားနာခန္ဓာပါဉာဏ်ဆိုင်တာအတရားနာရင်တရားနှလုံးသွင်းနိုင်တာပါပဲ။တရားနဲ့ထက်မှာတရားဘွဲမှာအရိယာရေးဖြစ်တယ်ဆိုတာလေ။ဒီနိုင်ရင်နှလုံးသွင်းနေလို့ပေါ့။အဲ့တော့တရားနာရင်ထိုင်လို့ရတယ်ဆိုတာကိုသိနေနေတာပါ။တရားနာတာနားတော့နားပါပဲ။ဒါပေမဲ့ခန္ဓာပါဉာဏ်လေးနဲ့အောင်သူလာလဲတရားဤသူလာလေးကိုခန္ဓာထဲမှာဉာဏ်ကြီးနဲ့လိုက်ပြီးမှအခဲခတ်နေတယ်ဆိုရင်တော့တရားထိုင်ရင်တော့တရားရနိုင်ရင်ဘုဟုကျတော့အများကြီးပြောတာပါအဲ့တော့အဲ့လိုမျိုးကျူးစားပြီးမှယူနေကြပါလေအဲဒီကျွတ်မသိလို့ပေါ့နားရယ်ဆိုရင်နားတာပဲမျက်စိဖွင့်ပြီးနားတာမှန်ရတော့မျက်စိနဲ့ကြည့်နေရင်ပုံပြမှဖြစ်ရပါလေဆရာကြီးကတော့ဒုက္ခဒုက္ခာယတစ်ခါကမီးဖြစ်နေတဲ့ဒီတရားကြီးကိုသင်ရှားပါပါဆဲပါအောင်ဒီလိုတော့မျိုးနဲ့မရမရဒီအနိစ္စဒုက္ခဒီခန္ဓာအမှန်တရားကိုမဆင်းဆွရအောင်နားမနေမနေအောင်နှလုံးသားမှာမကြည့်ပြအောင်မပြတ်မီးပြည့်တဲ့အနေနဲ့ဇီးဖြစ်နေတဲ့လုပ်ပြီးတော့မှပေါ်သွားတာပါအခုချင်းနေတာကြတော့တရားထုတ်တဲ့လူတွေအနေနဲ့ကြတော့မျက်စိမကြီးတရားနာနဲ့ခန္ဓာမှာဉာဏ်ဆိုင်နေတယ်ဆိုရင်တော့အများကြီးကျုံရှိပါတယ်တရားနာရင်တရားရနိုင်ရဲ့ဆိုတော့အခုလိုတရားနာရင်တရားထိုင်နေဆိုရင်တော့ဖြစ်နိုင်ပါတယ်ဘုရားရအောင်ကျူးသားရဆိုရင်တော့ဖြစ်ပေါ်ပါပါပဲ။ဉာဏ်ရှိဖွင့်ပြီးနိုင်ဉာဏ်စိတ်ကပေါ်နေတဲ့အတွက်စိတ်ကချင်းချွာလာခက်ခဲပါလေ။ဉာဏ်ရှိမိထားတဲ့အခါကျတော့ခန္ဓာမှာဉာဏ်ဆက်ရတာကပုံပြမစူးစိုက်ဆိုင်နေပါလေ။မိပြောလဲနားထိုင်ထိုင်နေဆိုရင်တော့ပုံပြမကောင်းပါလေ။ဒီတားလဲထိုင်ပေါ့။တရားနာရင်လည်းတရားထိုင်။အဲဒါဆိုရင်တော့နားတဲ့တရားကိုလည်းပုံပြီးတော့စူးစိုက်မှတ်နေပါလေ။ဉာဏ်ဖွင့်နေတာလည်းဆိုရင်တော့ဉာဏ်စိတ်ကကြားထိုးနေတဲ့အတွက်လည်းကျုပ်တို့လုံးနေမကြားမိတာကြီးဖြစ်နိုင်တယ်။အဲတော့မျက်စိမိပြီးစူးစိုက်တာလည်းဆိုရင်တော့အလုံးတိုင်းဒီဘာကိုကြားနိုင်ပါလေ။ဘဝတရားနာနေတဲ့နာပေါ့။မနာကျင်လည်းကြားစိတ်ကြီးတွေကိုအပြည့်ရှုနေလည်းရတာပဲ။အလုံးကြားစလုံးပြည့်ဆိုတာလေးကိုဉာဏ်လေးနဲ့အခဲခတ်နေလည်းရတာပဲ။ကိုနာကျင်တဲ့တရားဆိုတာနာပြီးတာတရားဖြစ်နေလို့ဒီကြားစိတ်ကြီးပဲပြန်လိုက်ရှုနေမယ်ဆိုတဲ့အစမပြတ်အလုံးနဲ့အလုံးကြားမှာမမြင်မှုပြည့်တဲ့ဉာဏ်လေးကိုသိသိနေလို့ရတာပဲ။သူများကအဲ့လိုပဲတရားရှုမှတ်ကြတာပေါ့။ဒီတားရီမှာတော့တရားကြီးကမြေလားဖွင့်တဲ့အခါကျတော့ကိုနာပြီးသားလည်းရှိတယ်။အစ်စ်လည်းရှိတယ်။တရားတက်မှုလို့နာနေတဲ့အခါလည်းနာတယ်။ဒါပေမဲ့ခန္ဓာမှာတော့ဉာဏ်အားလုံးမပြတ်ဆိုင်ပါနဲ့။တရားနာလိုက်ခန္ဓာမှာဉာဏ်ဆိုင်လိုက်တွဲတွဲပြီးမှတ်တာ။ဒါကအကြောင်းရဲ့တရားနဲ့ကိုယ်ကိုခန္ဓာထဲမှာတွေ့ရတဲ့အဉာဏ်တစ်ခုကိုစက်နေတော့ပေါင်းသက်ပြရတယ်။ဒါမှလည်းအဲ့လိုတွဲတွဲပြီးမှတ်တဲ့အတွက်လည်းပွားသိသိကိုယူစားတာပေါ့။ဒါကြီးပြောတဲ့လူကအဲ့ဒါမှလည်းစဉ်းစားနေနေသိမှာပါ။ဒီလိုတော့တရားခုမှဆန့်လာတဲ့လူတွေအတွက်ဆိုရင်တော့ဆရာကြီးတရားတွေကနှမ့်မိဖို့ကအမြဲတမ်းခဲပါတယ်။ကြားလုံးလေးပဲနားလေတာပဲ။ပြီးတော့တရားလေးသုံးတော့ဘာဟုတ်လို့ဟုတ်မှန်းတော့မသိဘူးဆိုတဲ့အဖြစ်မျိုးဦးသိန်းကိုယ်တိုင်လည်းဖြစ်ခဲ့ပါတယ်။တရားကြီးအများကြီးတော့နားတာပဲ။နားပြီးရင်ဘာမှမကြံရဘူး။နားသေးသေးခဏမှသိလာတယ်ရှိတယ်။အဲ့ဒါအဲဒီတော့ခန္ဓာမှာဉာဏ်ဆိုင်ပြီးတွဲပြီးမမှတ်တတ်ဘူး။နားရင်တက်တက်ပဲနားတဲ့အခါကျတော့ကြားလုံးမှပဲသိလိုက်တာပဲ။ပြီးတော့ဘာမှမမှတ်မိတော့ဘူး။အဲ့လိုကြည့်လို့တစ္ဆာတရားဆိုတော့ကိုယ်စိတ်တော်ဥစ္စာဉာဏ်တော့ဒီတရားတွေကိုနှလုံးမသွင်းဘူးပိုင်ပိုင်နဲ့နားမလည်ဘူးတဲ့အခါကျတော့ခန္ဓာမှာဉာဏ်ဆိုင်ရင်းနဲ့တရားနာရင်ဆိုင်ရင်မှတ်တယ်ဆိုရင်တော့ပုံမျိုးမှမှတ်မိပါလိမ့်အဲ့ဒါမှလည်းတရားနာကြောပုံမျိုးမှသိရောက်နိုင်ပါလိမ့်ဗျာဒိဋ္ဌာတွေမှာတိုက်ချိန်တိုင်းတာတော့အိမ်မငှရအောင်ဆိုတဲ့သဘောနဲ့ပါပါတယ်ဆရာတော်ကြီးတိုက်ချိန်တိုင်းတဲ့ဘောကလည်းပုံကြီးဆွေးမြေးသွားနေတဲ့သဘောနဲ့ပါဒီလိုက်ချိန်တိုင်းတဲ့ဘောကလည်းပုံကြီးဆွေးနေသွားနေတဲ့ဘောနဲ့ပါ